Welcome to the Voice of America in Burmese.
မင်္ဂလာပါခင်ဗျာ VOA American အတန်ရ2022ခုနှစ်စက်တင်ဘာလ5ရက်တနင်္လာနေ့မနေ့ဖက်တန်လွင့်အစည်းအဝေးတွေကို American ပြည်ထောင်စု Washington DC မြို့တော်ကနေတိုက်ရိုက်စတင်ထုတ်လွှင့်နေပါတယ်ဒါအပြင် VOA ရဲ့ Facebook စာမျက်နှာကပါတိုက်ရိုက်စတင်ထုတ်လွှင့်နေပါတယ်ခင်ဗျာကျွန်တော်ကဇော်မိုးကျော်ပါခင်ဗျာဒီကနေ့မနေ့ဖက်တန်လွင့်အစည်းအဝေးတွေကိုတာဝန်ယူတင်ဆက်သွားမှာပါ
မင်္ဂလာမနက်ခင်မတော်တာရှင်များရှင်ကျမသင်္ကီထိုက်ပါဒီမနက်ခင်ထိတ်တန့်ရောက်တဲ့တွင်ကိုကိုစုံမိုးကျော်နဲ့အတူတင်ပြပေးမှာဖြစ်ပါတယ်ရုရှားဘက်ကဥရောပကိုစွန့်အင်တင်ဖို့မှုရှော့ချလာတာနဲ့အတူပဲလာမယ့်ဆောင်းရာသီမှာဥရောပအတွက်အခက်အခဲဖြစ်နိုင်တယ်လို့ယူကရိန်းသမ္မတကသတိပေးပါတယ်မြန်မာဘက်ကဝေဟင်ပိုင်းနဲ့ချိုးဖောက်မှုဆွတ်ဆွဲချက်နဲ့ဘင်္ဂလားဒေ့ရှ်ဆိုင်ရာမြန်မာသံမတ်ကြီးဦးအောင်ကျော်မိုးကိုဘင်္ဂလားဒေ့ရှ်နိုင်ငံခြားရေးဌာနကတနင်္ဂနွေနေ့မှာဆင့်ခေါ်ကန့်ကွက်ပါတယ်ဒီလိုထိတ်တန့်ရောက်တဲ့တွင်နားဆင်ကြရပါမယ်ရှင
်ဟုတ်ကဲ့ပါအဲ့ဒီလိုသတင်းတွေအပြီးမှာတော့ကျွန်တော်တို့သတင်းဆောင်မတွေနဲ့အပတ်စဉ်ကဏ္ဍတွေကိုဇက်တိုက်ထုတ်လွှင့်ပေးဖို့အစီအစဉ်ထားပါတယ
် I've been lying here since the last 3 days I'm waiting to get better
ရေဘေးဒဏ်အခြေကျခံစားနေရတဲ့ပါကစ္စတန်နိုင်ငံမှာလူ9သန်းလောက်ကူးစက်ရောဂါဘေးနဲ့ထပ်မံကြုံရနိုင်တဲ့အတွေ့အရေးပေါ်ဆေးဝါးအကူအညီတွေလိုအပ်နေပါတယ်။အမေရိကန်နိုင်ငံ Yellowstone အမျိုးသားဥယျာဉ်150ပြည့်နဲ့ဌာနေတိုင်းရင်းသားတွေအကြောင်းဒါ့အပြင်အင်္ဂလိပ်ဗန်စကားတွေအကြောင်းစားတဲ့သတင်းဆောင်မတွေကိုဇက်တိုက်ထုတ်လွှင့်အပြီးမှာတော့အပတ်စဉ်ကဏ္ဍတွေဖြစ်တဲ့ကမ္ဘာမြန်မာမီဒီယာမြင်ကွင်းမြန်မာပြည်ကဘေးစားကဏ္ဍသတင်းတွေကတုတ္တကဘာတလာထူးခြားတဲ့သတင်းများအစီအစဉ်တွေကိုဇက်တိုက်ချုံလင်းပေးဖို့စီစဉ်ထားပါရယ်အခုတော့သတင်းတွေကိုမတ်သိန်ကြီးထိုင်းတဲ့အတူကျွန်တော်ဇော်မိုးကျော်တို့ကပြောပြပါမယ်ခင်ဗျာ
ရုရှားရဲ့ကြီးကျော်စစ်ကိုခုခံတွန်းလှန်နေတဲ့ယူကရိန်းအစိုးရကိုဥရောပနိုင်ငံတွေကထောက်ပံ့မှုအတွက်လက်တုံပြန်တဲ့အနေနဲ့ရုရှားကရေနံနဲ့သဘာဝဓာတ်ငွေတင်ပို့မှုကိုဖျက်တောက်လာတာနဲ့အတူပဲဥရောပနိုင်ငံတွေမှာဆောင်းရာသီတွင်အခက်အခဲကြုံရမှာကိုမျှော်မှန်းထားကြဖို့ယူကရိန်းသမ္မတဗိုလိုဒီမာဇယ်လင်စကီကသတိပေးထားပါတယ်။အခုဆောင်းရာသီအတွက်ဥရောပနိုင်ငံအားလုံးကိုအကြီးအကျယ်စွန့်အင်ဖျက်တောက်ဖို့ရုရှားကပြင်ဆင်နေကြောင်းဥရောပကိုပေးပို့တဲ့အဓိကသဘာဝဓာတ်ငွေပိုက်လိုင်းတစ်ခုကိုရုရှားအစိုးရပိတ်လိုက်တဲ့စနေနေ့ညမှာပဲယူကရိန်းသမ္မတကဗီဒီယိုမိန့်ခွန်းမှာထည့်သွင်းပြောဆိုခဲ့ပါတယ်။အမေရိကန်နဲ့မဟာမိတ်တွေကရုရှားပေါ်မှာစီးပွားရေးတန်းခတ်ပိတ်ဆို့မှုတွေချမှတ်ထားတာနဲ့အတူပဲစွန့်ရင်ပြတ်တောက်မှုတွေဟာနှီးပညာအခက်အခဲပြဿနာတွေကြောင့်ဖြစ်တယ်လို့ရုရှားကပြောပါတယ်။ယူကရိန်းအစိုးရကိုလက်နက်တွေပေးဖို့နေပြီးယူကရိန်းတိုက်ခိုက်ရေးသမားတွေကိုကူညီလေးချင်ပေးနေတဲ့ဥရောပနိုင်ငံတွေကတော့ရုရှားထံကဝယ်ထားတဲ့စွန့်အင်ကိုရုရှားကလက်နက်တပ်ဖွဲ့အုံချနေတယ်လို့ဆွဆွဲထားပါတယ်။စွန့်အင်လောင်စာမလုံလောက်မှုနဲ့နေထိုင်မှုဇီးအိတ်စက်ကပုံများလာမှုတွေဟာဆိုရင်အနောက်နိုင်ငံတွေရဲ့ယူကရိန်းအရေးထောက်ပံ့မှုပိုင်းဖြတ်ချက်အပေါ်မှာတက်ရောက်ရှိနိုင်တယ်လို့လည်းစစ်ပွဲအရေးသုံးသပ်သူတို့ကပြောပါတယ်။ဂျာမနီကိုအဓိကဓာတ်ငွေသွေတန်းနဲ့ Nord Stream 1 pipeline ကိုဆက်ပြီးတော့ပိတ်ထားဖို့အစီအစဉ်ရှိကြောင်းရုရှားအစိုးရကပြောဆိုထားပြီး G7 စီးပွားရေးအင်အားကြီးနိုင်ငံ9နိုင်ငံကတော့ရုရှားရဲ့စစ်ပွဲအသုံးစရိတ်ကိုအထောက်အကူဖြစ်စေတဲ့အကျိုးအမြတ်ကိုထိန်းချုပ်နိုင်ရေးရုရှားရဲ့ရေနံတင်ပို့မှုဈေးနှုန်းကိုကန့်သတ်မဲ့အကြောင်းပြောပါတယ်။ဈေးနှုန်းကန့်သတ်တဲ့နိုင်ငံတွေကိုရေနံမရောဘူးလို့ရုရှားအစိုးရကတုံ့ပြန်ထားပါတယ်ရှင
်။နီပါမြေကမ်းအနီးနားမှာရှိတဲ့ဇီပိုရီရီရှားနျူကလ িয়ার လောင်စာ3လျှက်စစ်တာဘေးစင်းကနေ6မိုင်ကျော်လောက်မှာရှိတဲ့နီကိုပိုမျိုးကလူတွေဟာလက်နဲ့ကြီးကြီးတဲ့အဆက်မပြတ်ကြားရောက်နေတဲ့အတွက်ဘေးလွတ်ရာကိုရှောင်တိတ်နေရပြီးတဲတွေကားတွေထဲမှာညာလုံးပေါက်နေခဲ့ရပါတယ်ပြီးခဲ့တဲ့ရက်သက်တပတ်တွေအတွင်းနေဘက်ဂျင်မာတဲ့လက်နဲ့ကြီးတွေနဲ့ပြစ်ခတ်တိုက်ခိုက်ခဲ့ကြတယ်လို့နီကိုပိုမျိုးကသင်္ချာပေါမောက်ခတူဖြစ်တဲ့မီယာချနစ်ကပြောဆိုပါတယ်ရုရှားတပ်တွေကလူတွေအိတ်နေချင်းညာဘက်တွေမှာလက်နဲ့ကြီးတွေနဲ့ပြစ်ခတ်ခဲ့ပါတယ်ဒါပေမဲ့ပြီးခဲ့တဲ့ရက်ပိုင်းတွေကစပြီးနေဘက်တင်မှလည်းပြစ်ခတ်ခဲ့တယ်လို့ပြောဆိုပါရတယ်။ IAEA ကျွမ်းကျင်သူတွေဒါအပြည့်ဆက်ရုံကိုလာရောက်စစ်ဆေးခဲ့တဲ့ဂျာတာပရင်းတွေတုန်းကလည်းလက်နက်ကြီးတွေနဲ့အပြင်းအထန်ပြစ်ခတ်တိုက်ခိုက်ခဲ့တဲ့အတွက်ကလေးတွေကိုအွန်လိုင်းကနေစာသင်ကြားပေးနေတဲ့ဆရာဆရာမတွေကစာမသင်နိုင်ခဲ့ဘူးလို့ပေါမောက်ခမီယာချနစ်ကပြောဆိုပါရတယ်။အခုလိုလက်နက်ကြီးတွေနဲ့အပြင်းအထန်တိုက်ခိုက်နေတဲ့အတွက်နီကိုပိုမျိုးကလူတွေဟာမြို့ကိုစွန့်ခွာထွက်ပြေးနေကြပါတယ်။လက်သမားတူဖြစ်တဲ့ဆရာဟီဆိုဗင်ကာကတော့သူတို့နေထိုင်တဲ့နေရာနဲ့မီတာ500 600လောက်အကွာမှာကိုလက်နက်ကြီးတွေကြားရောက်ခဲ့တဲ့အတွက်မနေရတော့လို့လွန်ခဲ့တဲ့တလလောက်ကတည်းကမြို့ကနေစွန့်ခွာထွက်ပြေးလာခဲ့တယ်လို့ပြောဆိုခဲ့ပါတယ်
သိမ်းပိုက်ခံအနောက်ဖက်ကမ်းမှာတနင်္ဂနွေနေ့ကဖြတ်သန်းမောင်းနှင်လာတဲ့အစ္စရေးခီးတဲ့တင်ကားတစ်စီးကိုပါလက်စတိုင်းတနတ်သမားတွေလို့တန်တရားရှိထားသူတွေကပြစ်ခတ်ခဲ့ပြီးခီးတဲ့၅ဦးဒဏ်ရာရကြောင်းဆေးဖက်အကူဝန်တန်းတွေကပြောပါတယ်ဒဏ်ရာအနှဲငယ်ပြင်းထန်တဲ့လူ၂ဦးကိုတော့ရဟတ်ရင်နဲ့ဆေးရုံပို့ခဲ့ကြောင်းMegan David Adon စေဘအကူဝန်ဆောင်မှုလုပ်ငန်းကပြောပါတယ်တိုက်ခိုက်ခံရမှုအတွင်းတခြားသူ၃ဦးတို့ကတော့ထိခိုက်ဒဏ်ရာမပြင်းထန်ပါဘူးအစ္စရေးလုံခြုံရေးတပ်ဖွဲ့တွေကတန်တရားရှိသူတွေကိုကျွမ်းကျင်လိမ္မာစွာနဲ့အ мян ဖမ်းနိုင်ခဲ့တယ်လို့လည်းကာကွယ်ဝင်ကြီး Benny Gantz ကပြောပါတယ်တန်တရားရှိသူ၂ဦးကိုဖမ်းမိပေမဲ့တတိယတဦးကတော့လွတ်မြောက်နေဆဲဖြစ်ကြောင်း Jordan Bailey အခြေချကောင်စီရဲ့အကြီးအကဲကခန်းရေဒီယိုကိုပြောဆိုထားပါတယ်အစ္စရေးစစ်တပ်ဘက်ကတော့ကြီးညာချက်ထွက်မလာသေးပါဘူးအနောက်ဘက်ကဂျော်ဒန်ဘယ်လီကိုတောင်းမြောက်ဖြတ်သန်းတဲ့အဓိကအဝေးပြေးလမ်းမကြီးဖြစ်တဲ့လမ်း90ပေါ်မှာတိုက်ခိုက်ခံရတာဖြစ်ပါတယ်ရှင
်မိုးကောင်ရေကြတဲ့ကိုစိုးစိုးဝါးဝါခန်းဆန်းနေရတဲ့ဆိုမာလီယာနိုင်ငံအနောက်တောင်ပြည်နယ်ကိုကုလသမဂ္ဂလူသားချင်းစာနာမှုဆိုင်ရာကူညီထောက်ပံ့ရေးအကြီးအကဲမာတင်ဂရက်ဖစ်ကတောင်းရောက်ခဲ့ပါတယ်ဆိုမာလီယာမှာမိုးကောင်ရေရှားမှုတွေကိုတိုင်းပြည်ရဲ့90ရာခိုင်နှုန်းကျော်လောက်ခန်းဆန်းနေရပြီးလူတတန်းလောက်ဟာအိုးအိမ်ဆွန့်ခွာပြောင်းရွှေ့ခဲ့ကြရပါတယ်။ဒါအပြင်လူ 9.8 တန်းလောက်ဟာလူသားချင်းစာနာမှုဆိုင်ရာအကူအညီတွေလိုအပ်နေပါတယ်
။ We fear that the worst may yet to come. We fear that we will see
အဆိုးဆုံးအခြေအနေတွေရောက်လာမှာကိုကျွန်တော်တို့စိုးရိမ်ပါတယ်။အကူအညီအထောက်အပံ့တွေအစာပေါင်းများစွာတိုးပြီးလိုအပ်လာမှာကိုလည်းကျွန်တော်တို့စိုးရိမ်ပါတယ်လို့မိုးကောင်ရေရှားတံကိုစိုးစိုးဝါးဝါခံစားနေရတဲ့ဘိုင်အိုဝါမြို့မှာပြုလုပ်ခဲ့တဲ့သတင်းစာရှင်းလင်းပွဲမှာမာတင်ဂရက်ဖစ်ကပြောဆိုခဲ့တာဖြစ်ပါတယ်။ဘိုင်အိုဝါမြို့ကိုတွားရောက်ခဲ့ပြီးနောက်အနောက်တောင်ပြည်နယ်အကြီးအကဲအဘဒိုစီရတ်လက်ဖ်တာဂါရင်နဲ့လည်းတွေ့ဆုံခဲ့ပါတယ်။အိုက်ဒိုဝါမြို့မှာမိုးကောင်ရေရှားမှုကြောင့်ပြောင်းရွှေ့လာတဲ့ဒုက္ခသည်9,500လောက်ရှိနေပါတယ်။ဆိုမာလီယာနိုင်ငံဟာအာဖရိကဥချိုဒေသအတွင်းမိုးကောင်ရေရှားမှုကိုအများဆုံးခံစားရတဲ့နိုင်ငံတစ်နိုင်ငံဖြစ်ပါတယ်။နှစ်ပေါင်း40အတွင်းမိုးကောင်ရေရှားမှုတန်ကိုအဆိုးဆုံးခံရနေရတဲ့ဒီဒေသကိုတစ်ကမ္ဘာလုံးအတိုင်းအတာနဲ့ဝိုင်းဝန်းကူညီကြဖို့လိုတယ်လို့ကုလသမဂ္ဂလူသားချင်းစာနာမှုဆိုင်ရာအကြီးအကဲမာတင်ဂရက်ဖစ်ကဘိုရီဝါဘိုဒိုဝါမြို့မှာပြုလုပ်ခဲ့တဲ့သတင်းစာရှင်းလင်းပွဲမှာပြောဆိုခဲ့ပါတယ်ခင်ဗျာ။
အဲ့ဒါမနက်ဖြန်မြန်မာဘာသာအစီအစဉ်တွေကိုမနက်6နာရီကနေ9နာရီထိဟိုင်းဒိုမီတာ24 kHz 12133ဟိုင်းဒိုမီတာ40 kHz 9133ဟိုင်းဒိုမီတာ51 kHz 5805နဲ့လိုင်းလက်မီတာ190 kHz 1505တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင
်။ VOA မြန်မာဘာသာအစီအစဉ်ရဲ့တင်းလာနေမနက်ခင်းသတင်းတွေကိုဆက်လက်တင်ပြပေးနေပါတယ်ရှင်။မြန်မာဘက်ကလက်နက်ကြီးတွေမြေဆက်ဖြတ်ကျော်ချရောက်မှုနှစ်နိုင်ငံနယ်ဆက်မှာမစင်မချင်းပစ်ခတ်မှုနဲ့ဝေဟင်ပိုင်နဲ့ချိုးဖောက်မှုဆွဆွဲချက်တွေနဲ့ဘင်္ဂလားဒေ့ရှ်ဆိုင်ရာမြန်မာသံမတ်ကြီးဦးအောင်ကျော်မိုးကိုဘင်္ဂလားဒေ့ရှ်နိုင်ငံသားရဲ့ဌာနကတနင်္ဂနွေနေ့မှာဆင့်ခေါ်ကန့်ကွက်ခဲ့ကြောင်းဘင်္ဂလားဒေ့ရှ်သတင်းတွေကတနင်္ဂနွေနေ့မှာဖော်ပြကြပါတယ်မြန်မာသံမတ်ကိုတနင်္ဂနွေနေ့မှာထပ်မံဆင့်ခေါ်ပြီးကန့်ကွက်ခဲ့ကြောင်းဘင်္ဂလားဒေ့ရှ်နိုင်ငံခြားရေးဝန်ကြီး AK Abdul Momen ကဝန်ကြီးဌာနမှသတင်းထောက်တွေကိုပြောဆိုခဲ့တဲ့အကြောင်း United News of Bangladesh သတင်းကဖော်ပြပါတယ်မြန်မာတပ်ဖွဲ့တွေပြစ်ခတ်တဲ့မော်တော်ကြီးစံနှစ်ခုဘင်္ဂလားဒေ့ရှ်ကိုစနေနေ့ကချက်ရောက်ခဲ့ပြီးနောက်မှာဘင်္ဂလားဒေ့ရှ်ဆိုင်ရာမြန်မာသံအမတ်ကြီးဦးအောင်ကျော်မိုးကိုဓာကာမြို့တော်ကနိုင်ငံတော် AK ဟာပတ်မာကိုဆင့်ခေါ်ပြီးပြင်းပြင်းထန်ထန်ကန့်ကွက်ခဲ့ကြောင်းနိုင်ငံခြားရေးဌာနတာဝန်ရှိသူမီယာမက်မီနူခါဘီယာကပြောတာကိုကိုးကားပြီးအနာဒိုလူအေဂျင်စီကလည်းဖော်ပြပါတယ်မြန်မာဘက်ကလက်နက်ကြီးတွေဘင်္ဂလားဒေ့ရှ်ဘက်ကိုချက်ရောက်ခဲ့ပြီးတဲ့နောက်ဩဂုတ်လ22ရက်နေ့ဩဂုတ်လ28ရက်နေ့တုန်းကလည်းမြန်မာသံအမတ်ကြီးဆင့်ခေါ်ခံခဲ့ရတယ်လို့ပဲမြန်မာဆရာဘင်္ဂလားဒေ့ရှ်တန်ယုံကလည်းမြန်မာနိုင်ငံသားရေးဌာနကိုဒီကိစ္စနဲ့ပတ်သက်ပြီးပြောဆိုထားကြောင်းလည်းဖော်ပြပါတယ်။သတင်းနှစ်ပတ်အတွင်း3ချိန်ဆင့်ခေါ်ကန့်ကွက်ခဲ့တယ်လို့ဆိုတဲ့သတင်းနဲ့ပတ်သက်လို့မြန်မာစစ်ကောင်စီဘက်ကတော့တစုံတရာပြောဆိုတာမတွေ့ရသေးပါဘူးရှင်။
ရိုဟင်ဂျာဒုက္ခသည်အရေးဟာဘင်္ဂလားဒေ့ရှ်နိုင်ငံအတွက်ကြီးမားတဲ့ဝင်တော့ဝင်ပိုးတစ်ခုဖြစ်နေတာကြောင့်နိုင်ငံတကာအတိုင်းအဝိုင်းကကူညီဖြည့်ရှင်ပေးချဖို့ဘင်္ဂလားဒေ့ရှ်ဝန်ကြီးချုပ်ကတိုက်တွန်းလိုက်ပါတယ်ရိုဟင်ဂျာပြည်ထနာဟာဘင်္ဂလားဒေ့ရှ်အတွက်ကြီးမားတဲ့ဝင်တော့ဝင်ပိုးတစ်ခုဖြစ်နေပါတယ်နိုင်ငံကြီးတစ်ခုဖြစ်တဲ့အိန္ဒိယကလက်ခံထားလို့ရပေမဲ့တိတ်များများစားစားမရှိပါဘူးဘင်္ဂလားဒေ့ရှ်မှာတော့ရိုဟင်ဂျာ 1.3% ကျော်ရှိနေပါတယ်။ဒါကြောင့်ရင်ဂျာတွေနေရပြန်နိုင်မဲ့အစီအစဉ်တွေကိုလှုပ်ချဖို့နိုင်ငံတကာအတိုင်းဝိုင်းနဲ့ရောအိန္ဒိချင်းနိုင်ငံတွေနဲ့ပါတိုင်ပင်ဆွေးနွေးနေရတယ်လို့ ANI သတင်းဌာနနဲ့တွေ့မြုံမေးမြန်းခြင်းမှာဝန်ကြီးချုပ်ရှေ့ခ်ဟာစီနာကပြောဆိုသွားခဲ့ပါတယ်။2019ခုနှစ်ကရခိုင်ပြည်နယ်အတွင်းပဋိပက္ခတွေဖြစ်ခဲ့ပြီးစစ်တပ်ကနယ်မြေရှင်းလင်းမှုတွေလှုပ်ဆင်သိမ်းနဲ့ချီတဲ့ရင်ဂျာတွေထွက်ပြေးသွားခဲ့ပါတယ်။ကုလသမဂ္ဂနဲ့နိုင်ငံတကာအတိုင်းအဝိုင်းကလူမျိုးတုံးစီတဲ့ UN ချက်နဲ့လှုပ်ဆောင်တာဖြစ်တယ်လို့ပြောဆိုခဲ့ပေမဲ့မြန်မာဘက်ကတော့ညှင်းဆုပ်ခဲ့ပြီးရဲစခန်းတွေကိုအကြမ်းဖက်တိုက်ခိုက်ခဲ့တဲ့အတွက်တရားဝင်လှုပ်ဆောင်တဲ့နယ်မြေရှင်းလင်းရေးတခုလို့ပြောဆိုထားပါတယ်။ဒီကိစ္စအတွက် ICJ နိုင်ငံတကာခုံရုံးမှာလူမျိုးတုံးအောင်လှုပ်ဆောင်မှုဆွဆွဲချက်နဲ့မြန်မာနိုင်ငံကိုတရားစွဲဆိုထားပါတယ်။ရိုဟင်ဂျာဒုက္ခသည်ပြည်ထနာဟာဝင်ရောက်ဝင်မိုးအဖြစ်ဘင်္ဂလားဒေ့ရှ်ဝင်ကြီးချုပ်ကပြောဆိုချိန်မှာပဲတိုင်းပြည်စီးပွားရေးကခိုင်မာအားကောင်းနေပြီးတိကိသီရိလင်္ကာလိုအကြအတဲ့နဲ့မကြုံနိုင်ဘူးလို့လည်းပြောဆိုခဲ့ပါတယ်
။ဆီယနာတင်ပြီးဖြုတ်ချခံရတဲ့နိုင်ငံတော်အတိုင်းမင်္ဂန်ပုတ်ကိုဒေါင်ဆန်းစုကြည်ကိုရွေးကောက်ပွဲမတမာမှုဆွဆွဲချက်နဲ့အလုတ်ကျန်းတဲ့ထောင်ဒဏ်3နှစ်ချမှတ်တဲ့ကိစ္စကိုဥရောပသမ္မတ EU ကတနင်္ဂနွေနေ့မှာပြစ်တင်ရှုတ်ချလိုက်ပါတယ်။ဒေါင်ဆန်းစုကြည်ကိုရွေးကောက်ပွဲမတမာမှုအတွက်ဆိုကအလုတ်ကျန်းတဲ့ထောင်ဒဏ်3နှစ်နေပြည်တော်အချင်းထောင်တရားရုံးကတောက်ချန်နေ့မှာချမှတ်တာဖြစ်ပါတယ်။ဒေါင်ဆန်းစုကြည်ကိုတရားနီလာမချစွာနဲ့အလုတ်ကျန်းတဲ့ထောင်ဒဏ်3နှစ်ထပ်ပြီးတော့ချမှတ်တဲ့ကိစ္စကို EU ကရှုတ်ချကြောင်းအခုချိန်ထိဒေါင်ဆန်းစုကြည်ဟာအမှု7ခုအတွက်ထောင်ဒဏ်20ရင်ဆိုင်နေရပြီးနောက်ထပ်ဆွဲချက်အများပြားချမ်းရှိနေသေးကြောင်း EU ရဲ့ထိတ်တန့်တမန်ဂျိုးဆက်ဘိုရက်က Twitter လူမှုကွန်ရက်မှာရေးသားခဲ့တာဖြစ်ပါတယ်ရှင
်ပါကစ္စတန်နိုင်ငံမှာရေဘေးတံအဆိုးအဝါဆုံးခံစားရတဲ့စင်တပြည်နယ်မှာဝမ်ရှော့ယောဂါနဲ့ငှက်ဖျားယောဂါတွေဖြစ်နေတယ်လို့ပြည်နယ်ကျန်းမာရေးဝန်ကြီးအဇရာပီချိုဟိုကတနင်္ဂနွေနေ့တနင်္လာနေ့မှာပြောဆိုလိုက်ပါတယ်မှတ်တမ်းတွေအရပြည်နယ်အတွင်းဝမ်ပြက်ဝမ်ရှော့ဖြစ်ပွားသူ33,400နဲ့ငှက်ဖျားဖြစ်ပွားသူ4,400ရှိသွားပြီလို့ပြည်နယ်ကျန်းမာရေးဝန်ကြီးဌာနကပြောဆိုပါတယ်ရေဘေးဒုက္ခသည်တွေအကြားအရေးပြားမှာဖြစ်တဲ့ယောဂခံစားသူ3,000ကျော်ဝေကိုက်ခံသူ100+ ကျော်ရှိတယ်လို့ပြောဆိုထားပါတယ်ခင်ဗျာသတင်းတွေကိုမတ်သိန်ကြီးထိုင်းနဲ့အတူကျွန်တော်ဇော်မိုးကျော်တို့တင်ပြခဲ့တာပါအခုဆက်လက်ပြီးတော့သတင်းဆောင်ပါတွေကိုဇက်တိုက်ထုတ်လင်းมาဖြစ်ပါတယ်ပါကစ္စတန်မှာရေပင်းသင့်ပြည်သူ5တန်းဝန်းကျင်လောက်ရေကြောင့်ကူးစစ်တဲ့ယောဂါတွေနဲ့တွေ့ကြုံရခြင်းရှိနေပါတယ်ဒါကြောင့်အမေရိကန်ဒေါ်လာ5တန်းပိုးလောက်ဆေးဝါးတွေအရေးပေါ်အကူအညီလိုအပ်နေပါတယ်နိုင်ငံတော်ဝန်ပြည်သူ33တန်းလောက်ရေပင်းသင့်နေပြီးသူတို့ထဲကတဝက်နီးပါးလောက်ဟာကလေးငယ်တွေဖြစ်တယ်လို့ AP သတင်းတဲ့ရင်ပြောဆိုပါတယ် AP သတင်းကိုအခြေခံပြီးနန်းလောင်ကတင်ပြထားပါတယ
်ပါကစ္စတန်နိုင်ငံမှာရေဘေးကြောင့်ဝမ်ပြက်ဝမ်ရှော့ယောဂါတုတ်ကွေးငှက်ဖျားပိုလီယိုအကျော်ပြော့ယောဂါနဲ့ COVID-19 ယောဂါတွေဆက်ပြီးတော့ဖြစ်လာနိုင်တယ်လို့ကမ္ဘာ့ကျန်းမာရေးအဖွဲ့အစည်း WHO ကသတိပေးနေပါတယ်ရေနဲ့မိလာစနစ်ပျက်စီးသွားတဲ့ရေဘေးသင့်သေးတာတွေမှာပိုဖြစ်များလာနိုင်တယ်လို့လည်း WHO ကသတိပေးပါတယ်ငှက်ဖျားယောဂါခံစားနေရတဲ့အသက်82နှစ်အရွယ်လာလ်အလီဟာကာရာပိုအယကတပ်ပေါ်ဘော်ဒါရွာမှာဆရာဝန်ရှိတဲ့အစိုးရဆေးပိကန်းရှိမှာဆေးကုသမှုရမလားဆိုပြီးတော့စောင့်ဆိုင်နေရသူဖြစ်ပါတယ
်။ I've been lying here since the last 3 days.
ဒီနေရာမှာလဲပြီးစောင့်နေရတာ3ရက်ရှိပါပြီ။တက်တာလောင်အနားယူရင်းစောင့်နေတာပါ။ထားနိုင်တဲ့အခါကျမှဆေးတော့ဝင်နိုင်မှာဖြစ်ပါတယ်။
သူနေတဲ့အိမ်လဲရင်းနဲ့မျောပါသွားတဲ့အတွက်နေစရာမရှိတော့တဲ့အယ်လီကအကူအညီတွေရမလားဆိုပြီးတော့ဆေးခန်းရှိမှလဲလျောင်းရင်ရက်ချီဆောင်ဆိုင်နေတာပါ
။နေကိုကြီးပြန်နေရတော့
I voted for the Pakistan
Pakistan People's Party ကိုကျွန်တော်မဲပေးခဲ့တာပါ။ဒါဒါမှသူတို့ဒီကိုလာကြည့်ပေါ်တော့မရသေးပါဘူး။ဒီမှာခြင်းနေတိတ်ပေါ်ပါတယ်။ခြင်းအောင်နေလိုပါတယ်။စားစရာတွေလည်းလိုပါတယ်။ကျွန်တော်ကလေး၃ယောက်လဲနေထိုင်မကောင်းဖြစ်နေတာပါ။ကျွန်တော်တို့ကိုအကူအညီမဲ့သူဘယ်သူမှမရှိပါဘူး။
သူစောင့်နေတဲ့ဆေးခန်းမှာတာဝန်ကျဆရာဝန်လည်းမရှိသလိုအနီးဆုံးဆေးရုံကတော့မိုင်60ကျော်ဝေးတဲ့နိုင်ငံတောင်ပိုင်းစူကာမြို့မှာပဲရှိတာပါရေဘေးသင့်ပြည်သူတွေအတွက်အကူအညီလုံးဝမလုံလောက်တော့တာကြောင့်လူသားချင်းစာနာမှုအကူအညီတွေတိုးပေးဖို့လိုတယ်လို့စေတနာဝန်ထမ်းတွေကပြောပါတယ်စေတနာဝန်ထမ်းလှုပ်ကင်နေသူဂျန်မိုဟာမတ်ကအခုလိုပြောပါတယ်
I don't see where funds
are going. ကျွန်တော်ဘာလို့ဘယ်ရောက်ကုန်တယ်လဲမသိပါဘူး။ကျွန်တော်အကြောင်းပြောရရင်ကျွန်တော်ကလူမှုရေးအဖွဲ့ထောင်ထားတာလည်းမရှိသလိုအဖွဲ့စည်းတစ်ခုကိုဖွင့်ထားတာလည်းမဟုတ်ပါဘူး။ကျွန်တော်ចောင်းသူចောင်းသားတွေနဲ့ယင်းနေတဲ့မိတ်ဆွေတွေစီကအလူငွေပဲကောက်တာပါ။သူတို့လည်းတတ်နိုင်သလောက်ကလေးပဲထည့်နိုင်ကြပါတယ်။ ရေဘေးသင်းတို့ပျက်စီးသွားတာကြည့်ပါအောင်အဲ့အတွက်တင်ဒေါ်လာဘီလီယံနဲ့ချီလိုအပ်ပါတယ်ကျွန်တော်တို့ကတော့အကူအညီလုံးဝမရတဲ့လူတွေစီလလန်းမီတလောက်လိုက်ပြီးကူညီနေပါတယ
်ဒီလောက်များပြားလုံးလာတဲ့လူတွေကိုနေရပြောင်းရွှေ့ပေးနေရတဲ့ကြားကကျန်းမာရေးစောင့်ရှောက်မှုကလည်းမရှိသလောက်ဖြစ်နေတာကြောင့်ယောဂဗျာတွေကူးဆက်ပြန့်နှံ့လာမှာကိုစိုးရိမ်မှုတွေလည်းတိုးလာနေပါတယ်ရှည်ပေးကြောင့်လူပေါင်း5သန်းလောက်နေရပြောင်းရွှေ့ထားတဲ့အချိန်မှာရေကြောင့်ကူးဆက်တဲ့ယောဂါနဲ့တေဆုံးနိုင်သူကရေပေးကြောင့်တေဆုံးရသူထက်ပိုများနိုင်တယ်လို့ကျွမ်းကျင်သူတို့ရဲ့ဆိုရင်မှုတွေတိုးလာနေတာနဲ့အမျှတိကပ်ပေးအခြေအနေကိုအစိုးရကနှီးပြူဟာတရက်ချမှတ်ပြီးတော့ကင်တွယ်ဖို့လိုတယ်လို့လည်းထောက်ပြရတဲ့ရှိပါတယ်ပါကစ္စတန်သဘာဝဘေးအန္တရာယ်စီမံခန့်ခွဲရေးအာဏာပိုင်ရဲ့စက်တင်ဘာလ3ရက်နေ့အစိုးရမိုးတဲထံပြီးရေကြီးရေရှမ်းမှုကြောင့်24နိုင်အတွင်းလူ26ဦးထက်မနည်းတေဆုံးခဲ့ရပါတယ်လက်တလောမိုးရသည့်ကာလကျွန်းလာလဲနောက်ပိုင်းမိုးကြီးရေရှံရကလူပေါင်း1300ဝန်းကျင်တေဆုံးခဲ့ရပြီးထိခိုက်ဒဏ်ရာရသူက12588ဦးထိရှိပါတယ်။အစိုးရနောက်ဆုံးထုတ်ပြန်တဲ့အစီအင်းတွေအရပါကစ္စတန်နိုင်ငံမှာရေဘေးသင့်ပြည်သူ33သန်းကျော်ရှိပါတယ်။မိုးတဲထံမီရေကြီးရေရှံမှုကြောင့်နိုင်ငံတော်မှိုင်ပေါင်း3500လောက်အရှိရှိတဲ့လမ်းတွေပျက်စီးခဲ့ရပြီးတော့တတား143စီးနဲ့ထိခိုက်ပျက်စီးခဲ့ရတဲ့အပြင်လူနေအင်ဂျီပေါင်းတည်တနမ46တန်းလောက်လဲထိခိုက်ပျက်စီးခဲ့ရတာဖြစ်ပါတယ်
။နားလောင်ပြောပြသွားတာပါခင်ဗျာ။အမေရိကန်နိုင်ငံမွန်တာနာနဲ့ဝိုင်ယိုမီပြည်နယ်တွေမှာရှိတဲ့ Yellowstone အမျိုးသားဥယျာဉ်ကအနှစ်150မြောက်နှစ်ပတ်လည်ပွဲကိုဆင်နွှဲရမှာဥယျာဉ်ကိုစတင်ထူထောင်ခြင်းကအာတမနှင်ထုတ်ခံခဲ့ရတဲ့နေရင်မူလတိုင်းရင်းသားမျိုးနွယ်စုတွေရဲ့ဇာတ်ကြောင်းတွေကိုပြောကြားပြသစင်နေနေပါတယ် VOA သတင်းတော့နတ်တရှာမိုဂိုဖာယာသတင်းဆောင်ပါကိုဥတင်ပေါင်းတန်းကဆက်ပြောပြမှာပ
ါ Yellowstone အမျိုးသားဥယျာဉ်ဟာရေဘူးရေစမ်းအပါဝင်အံ့ဩစရာသဘာဝအလှနဲ့ကမ္ဘာမှာနာမည်ကြီးပါတယ်ဒါပေမဲ့လူမသိကြတာကတော့ဒီနေရာမှာအနည်းဆုံးနှစ်ပေါင်း1000နေထိုင်ခဲ့ကြပြီးအမျိုးသားဥယျာဉ်ဖြစ်စတင်သတ်မှတ်လိုက်တော့အာရဗ်နှင့်အထုတ်ခံခဲ့ကြရတဲ့ဌာနေတိုင်းသားတွေရဲ့ဆက်ကြောင်းတွေပဲဖြစ်ပါတယ်။တမိုင်းကြောင်းကိုပြောတဲ့အခါလူပြူတွေကဒီနေရာကိုတွေ့ရှိခဲ့တာအပေါ်မိမောင်းထိုးပြီးပြခဲ့ကြတာကိုနှစ်ပေါင်း150ကြာတဲ့အခါကြမှာတာအဲ့ဒီဌာနေတိုင်းသားအမေရိကန်တွေနေထိုင်ခဲ့ကြတဲ့ရိုးရာတဲတွေကို Yellowstone မှာပထမဆုံးစမြင်ကြရတော့တာပါ။ဒီမြေမှာနေထိုင်ခဲ့ကြသူတွေကသူတို့ဆက်ကြောင်းကိုစပြောခွင့်ရကြပါတယ်။150မြောက်နှစ်ကိုဆင်နွှဲခဲ့ကြရမှာYellowstone နဲ့ဆက်နွယ်နေတဲ့ဌာနေတိုင်းရင်းသားတွေရဲ့သမိုင်းကိုဖော်ထုတ်ပြတဲ့ယဉ်ကျေးမှုပွဲလမ်းတွေနဲ့စုဝေးကြတာတွေပါဝင်ခဲ့ပါတယ်။ရှိုရှုံဘန်နော့ခ်မိသားစုဟာနောက်ဆုံးနှစ်အထုတ်ခံခဲ့ရတဲ့မိသားစုတွေထဲကမိသားစုတစ်စုဖြစ်ပါတယ်။အဲ့ဒီမိသားစုကဆင်းသက်လာတဲ့ Winona Tindori ကအခုလိုပြောပါတယ်
My grandma told me not to come here.
ကျမအဖွားကဒီကိုမသွားဖို့ပြောပါတယ်ရှင်။ဒီအကြောင်းတွေကိုလည်းမပြောဖို့မှားပါတယ်။ဘာကြောင့်လဲဆိုတော့သူကြီးပြည့်ရမြေကနေတရိတ်ဆန်တွေမောင်းထုတ်ခံရတယ်လို့မျိုးအထုတ်ခံခဲ့ရတဲ့သတိရစရာအတိတ်ဆိုးဖြစ်နေတာကြောင့်မထွက်သွားဘရော့မှာပြင်မလာနေလို့အပြောခံရပြီးတော့သူကလည်းဘရော့မှာပြင်မလာတော့ပါဘူး
။ဌာနေတိုင်းသားပကြီးဆရာတွေရဲ့ပကြီးလက်ရာတွေကိုဌာနေတိုင်းသား Blackfoot လူမျိုးရှေ့နေနဲ့ပကြီးဆရာ Ivan Thompson ကပြသခဲ့ပြီးအခုလိုဆိုပါတယ
် So ledger art is what I would call a semi-traditional form of Plains Indian art. Historically men would
စင်းကိုင်ဆာအုပ်ဆာမျက်နှာမှာဆွဲတဲ့ပကြီးဟာရိုးရာတပိုင်းလွင်ပြင်နေဌာနေတိုင်းရင်းသားအမှုပညာဖြစ်ပါတယ်။တမိုင်းမှာတော့စစ်မှတ်တမ်းတွေကိုတဲရွက်ဖင်ကတရေဒါမှမဟုတ်စီအင်းကြီးကတရေတွေမှာပုံဆွဲထားလိမ့်ရှိပါတယ်။ဒါပေမဲ့ဌာနေတိုင်းရင်းသားတွေအတွက်တိကျနေရာသတ်မှတ်ချထားပြီးကျွဲတွေပျောက်ကွယ်သွားတာနဲ့အတူတရေကလည်းရှားပါလာပါတယ်ဒီတော့တမိုင်းနဲ့မိသားစုမတန်းရေးဆွဲဖို့ဆက်ကူတွေကိုရှာရပါတယ
်မြေကိုပြန်တောက်ယူကြလို့အတိတ်ပဲရတဲ့တချင်းကိုရေးဖွဲ့တီးဆိုသူဌာနေတိုင်းရင်မုစကိုကီလူမျိုးအတန်မြင့်ဆိုတော့ခရစ်စတန်ကန်ကောကအခုလိုတီးဆိုပြီးတဲ့နောက်ပြောပါတယ
် Obviously people aren't going to inhabit Yellowstone
လူတွေက Yellowstone ကိုလာပြီးနေထိုင်မှာမဟုတ်တာရှင်းပါတယ်ဒါကအမျိုးသားဥယျာဉ်မှာကျမတို့ကယဉ်ကျေးမှုကိုသိစေချင်ပါတယ်ဒီမြင်နဲ့အမေရိကန်တက်လွှားမှာမူရင်းနေထိုင်ခဲ့ကြတဲ့ဌာနေတိုင်းရင်းမျိုးနွယ်စုတွေကိုအတိအမှတ်ပြုစေချင်ပါတယ်။တိတယ်မလားကျမတို့ကတီးတန့်နေမြေလောက်ပဲမဟုတ်တယ်လို့ကာစီနိုတို့ဌာနေတိုင်းရင်းသားရိုးရာပွဲတို့လောက်ပဲမဟုတ်ပါဘူး။ကျမတို့မှာနက်ဆိုင်နဲ့ယဉ်ကျေးမှုအမွေရှိပါတယ်။ကျမတို့အတွက်အရေးကြီးတဲ့အရာတွေအများကြီးရှိပါတယ
်။ဌာနေတိုင်းရင်းသားမျိုးနွယ်စုအမျိုးမျိုးကကကြေးသေးတွေကမုံမခပင်တက်ကိုင်းတွေနဲ့ပြောင်းတော်ဝပုံကိုတည်ုပ်ဖို့အသက်တွင်းထားတာကို ဌာနေတိုင်းမျိုးနွယ်စုအမှုပညာရှင်ပက်တီဘော့စ်ကအခုလိုပြတာပြောဆိုပါတယ
် And for a lot of years I didn't know how to feel whether
I was in it ပြတိုင်းအတွက်ပဲနှစ်ပေါင်းများစွာဖြစ်ခဲ့တော့ဘယ်လိုခံစားရမယ်မှန်ကျွန်မမသိတော့ပါဘူးသူတို့ကုံယူတဲ့နှီးမျိုးနဲ့ဒီမိဘကဒီလူတွေကယုံကြည်မှုအပြည့်နဲ့လှူဆောင်ကြတာတကယ်ကိုအရေးကြီးပါတယ
်မြို့သားဥယျာဉ်မှုကမ်ဖျော်ရီကတော့အခုလိုဆိုပါတယ
် They were on this landscape long before Yellowstone was a national park
Yellowstone အမျိုးသားဥယျာဉ်မဖြစ်ခင်ဟိုးရှိရှိကလေးကဒီမြေမှာသူတို့ရှိခဲ့တာပါပိုပြီးကောင်းကောင်းလုံနိုင်အောင်ကူညီကြဖို့ကျွန်တော်တို့ကသူတို့နဲ့ဆက်ဆံလုပ်ကင်ခဲ့ပါတယ်အထူးသဖြင့်နှစ်150မပြည့်ခင်နှစ်မှာပါဥယျာဉ်ဆိုင်ရာဝန်ဆောင်မှုဌာနက American သမိုင်းကိုကောင်းကောင်းဆိုးဆိုးပြောဖို့တာဝန်ရှိပါတယ
်အခုလိုဆက်ဆံလုပ်ကင်တာဟာဒီချိန်နဲ့မဖြစ်ဖို့အရေးကြီးပါတယ်ဒါကအနာဂတ်မှာဌာနေတိုင်းသားတွေနဲ့ပုံပြီးဆက်ဆံလုပ်ကင်ဖို့ပြန်ဆက်မှတ်ဖြစ်ပါတယ်လို့ရှိုလီကပြောပါတယ်ခင်ဗျာ
ဥတည်မောင်တန်းတင်ပြသွားတာပါဆက်လက်ပြီးတော့သတင်းဆောင်မတစ်ပုဒ်ကိုတင်ပြပါအောင်မယ်အင်္ဂလိပ်ဘာသာစကားလေ့လာသူတွေဟာအခြေခံစကားလုံးဝါကျအထားသူနဲ့သဒ္ဓါအပြင်ခင်နဲ့အညီပြောင်းလဲနေတဲ့အင်္ဂလိပ်ဘန်စကားအသုံးအနှုန်းတွေကိုလည်းလေ့လာကြရပါတယ် VOA သတင်းတောက် Mike O'Sullivan ပေးပို့ထားတဲ့သတင်းစာကိုမတ်အီတန်စင်ကဆက်လက်ပြောပြမှာဖြစ်ပါတယ
် To you the British public
ဂျူလိုင်လ9ရက်နေ့ဗြိတိန်ဝင်ကြီးချုပ်ဘောရစ်ဂျွန်ဆန်ရာထူးကနေနှုတ်ထွက်ဖို့ဆုံးဖြတ်တဲ့အကြောင်းကြေညာတဲ့မင်ကွန်မှာတဒါမှားနေတဲ့အမေရိကန်စကားစုကိုတုံးသွားခဲ့ပါတယ
် And I want you to know how sad I am to be giving up the best job in the world but them's the breaks
ကဘာအကောင်ဆုံးအလုပ်ကိုဆွလွတ်လိုက်ရမှာအင်မတန်ဝမ်းနည်းမိတဲ့အကြောင်းသိစေချင်ပါတယ်ဒါပေမဲ့ဒါကလည်းဖြစ်နေတဲ့အကြောင်းအကောင်းပဲလीဆိုပြီးတော့ them's the breaks ဆိုတဲ့ American English အသုံးအနှုန်းကိုတရားအမှားနဲ့ပြည်တွင်းဝင်ကြီးချုပ်ဟောင်းရဲ့မိန့်ခွန်းထဲမှာထည့်ပြောသွားတာကိုနားမလည်လိုက်တဲ့သူတွေလည်းများခဲ့ပါတယ် lucky break ဆိုရင်တော့ကံကောင်းတဲ့ဖြစ်ရပ်ကိုဆွလွတ်တာဖြစ်ပြီး bad break ဆိုရင်တော့ကံမကောင်းတဲ့အခြေအနေကိုပြောတာပါThems the breaks ဆိုတဲ့အသုံးအနှုန်းကဘီလီယက်ထိုးကစားနည်းကနေစဉ်သက်လာတာဖြစ်ပြီးစီထားတဲ့ဘီလီယက်ဘောလုံးတွေပြန့်သွားအောင်လို့ပထမဆုံးအကြိမ်ထိုးရတဲ့သူရဲ့ကံကိုရင်းမြှင်းပြောဆိုရလဲဖြစ်ပါသည်ဗီဒီယိုဝင်ကြီးချုပ်ဟောင်းဂျွန်ဆန်ပြောသွားတာမျိုးကအပြင်အရက်သုံး EDM ဘန်းစကားတစ်မျိုးဖြစ်ပါသည် Mentor Language Institute ကျောင်းမှာလုပ်ငန်းသုံးအင်္ဂလိပ်ဘာသာစကားအပြင်စကားပြောအသုံးအနှုန်းတွေကိုပါသင်ပေးပါသည်အရက်သုံးဘန်းစကားကဘာသာပြန်ရတာမလွယ်ပေမဲ့လည်းနားလည်လို့ရတဲ့အကြောင်း Slangman ဖတ်စာအုပ်တွေရေးရသူ David Burke ကပြောပါသည
် For example to anybody in the US if I
ဥပမာအမေရိကန်မှာ I am having a blast လို့ပြောရင် I am having a great time I am having a ball ကျွန်တော်ပျော်နေတယ်လို့ဆိုလိုတယ်ဆိုတာကိုကြားတဲ့သူကနားလည်ပါတယ
်နောက်အသုံးများတဲ့ American ဘန်းစကားကတော့ cool ဖြစ်ပါတယ်လမ်းနယ်လို့ဆိုရတာဖြစ်ပါတယ်ဒီသုံးကနေတဆင့် chill ဆိုတာမျိုးကိုသုံးပြီးတော့ relax စိတ်လျှော့အနားယူနေတာကိုဆိုလိုတာပါပြည်သူနိုင်ငံကအင်္ဂလိပ်စာသင်နေတဲ့ကျောင်းသားတစ်ယောက်ကဒီအသုံးတွေအားလုံးကိုရောပြီးတော့သုံးတယ်လို့သူကပြောပါတယ
် I used to use chill cool how you doing too
chill cool လမ်းနယ်How you doing? နေကောင်းလားစတဲ့ဘန်းစကားတွေကိုအသုံးများတဲ့အကြောင်းသူကပြောပါသည်အသုံးများတဲ့အင်္ဂလိပ်စကားပြောတွေကိုအတူကောက်သုံးတတ်ကြတဲ့အကြောင်းစာရေးဆရာ David Buck ကပြောပါသည
် We take I do not know but no one says that it's
I do not know ကျွန်တော်မသိဘူးလို့ပြောရင်ရှေ့တော့ I don't know လို့အတူပြောရင်လည်း I don't know ဆိုပြီးအတူဆုံးသုံးလုံးလာကြပြန်ပါတယ်
တခါတလေကြာရင်စကားနဲ့တော့မပြောတော့ဘဲအမူအရာနဲ့ဆက်သွယ်ကြပါလိမ့်။အင်္ဂလိပ်စာလေ့လာနေတဲ့မက္ကဆီကိုကျောင်းသူတယောက်ကတော့ပါတီဆိုတဲ့အသုံးအနှုန်းကိုကာဝဲအဖြစ်ပဲသိထားတာဖြစ်ပြီးနိုင်ငံရေးပါတီဆိုတဲ့တခြားအသုံးအနှုန်းရှိမှန်မသိခဲ့ဘူးလို့သူကပြောပြပါလိမ့်
။ Party we use for when you hang out with
someone. မက္ကဆီကိုမှာကပါတီဆိုရင်ကာဝဲလို့ပဲသိထားတာ။ဒီမှာကအစိုးရတွေမှာဒီအသုံးအနှုန်းကိုထည့်ပြောကြတာတော့ကြားကြချင်းနားမလည်ခဲ့ပါဘူး။
ရုပ်ရှင် TV ဇာတ်လမ်းတွေနဲ့လူမှုကွန်ရက်တွေကနေတဆင့်ဘန်းစကားအသုံးအနှုန်းတွေပြန်သွားတာပါ
Actually I know that
ဟုတ်တယ်လူမှုကွန်ရက် YouTube Instagram ကနေတဆင့်သိတာပ
ါအထူးသဖြင့်လူငယ်တွေကနေတဆင့်တာမန်စကားလုံးတွေကနေဘန်းစကားအဖြစ်အသွင်ပြောင်းလဲတတ်ပါတယ
် If the party or movie is good that party or movie is either lit or fire
ပါတီကဝဲကပြောစရာကောင်းတယ်ဒါမှမဟုတ်လေရုပ်ရှင်ကကောင်းတယ်ဆိုရင် lit ဒါမှမဟုတ် fire ဆိုပြီးတော့လမ်းလေလို့ပြောကြတဲ့အကြောင်းစာရေးဆရာ Burke ကရှင်းပြပါသည်အမြင်နဲ့ခင်တဲ့တပြေးညီပြောင်းလဲနေတဲ့ဘန်းစကားတွေကိုအင်္ဂလိပ်စာလေ့လာနေတဲ့နိုင်ငံတကာကျောင်းသားတွေသာမကမိခင်ဘာသာစကားအင်္ဂလိပ်လို့ပြောနေတဲ့သူတွေတောင်မှအမိလိုက်ပြီးတော့လေ့လာနေကြရတာဖြစ်ပါတယ်ရှင
်မအီဒါဇင်ပြောပြသွားတာပါ VOA ရဲ့အတန်လွင့်အစီအစဉ်တွေကိုဆက်လက်ကြည့်ရှုနားတော်တာဆင်နေရတာပါခင်ဗျာ
American ဆိုရရဲ့သဘောထားအမြင်အပေါ်ကိုတင်ပြပါရမယ်ရှင
်။ American ပြည်တော်စုမှာ September လရဲ့ပထမဆုံးတနင်္လာနေ့ကိုအလौဒမနေ့အဖြစ်သတ်မှတ်ကျင်းပပါတယ်။ American ပြည်တော်စုတိုးတက်ကြီးပွားလာအောင်ပါဝင်ထမ်းဆောင်ကြတဲ့အလौဒမတွေကိုဂုဏ်ပြုတဲ့အနေနဲ့ကျင်းပတာဖြစ်ပါတယ်။အလौဒမနေ့ဟာနွေရာသီရဲ့နောက်ဆုံးနေ့အဖြစ်တရားဝင်သတ်မှတ်ထားတဲ့နေ့လည်းဖြစ်ပါတယ်။အဲ့ဒီနေ့ဟာအလौဒပိတ်ရဲ့ဖြစ်တဲ့အတွက်မိတ်ဆွေအပေါင်းအသင်းတွေမိသားစုတွေစုဝေးပြီးအိမ်အပြင်ဘက်မှာချက်ပြုတ်စားတောက်ကြတာတွေရေကူးကြတာတွေစသဖြင့်နွေရာသီမှာလုံနိုင်တဲ့အပန်းဖြေပျော်ပွဲရွှင်ပွဲတွေကိုနောက်ဆုံးအခွင့်အရေးအနေနဲ့လုပ်ကြပါတယ်။ဒါပေမဲ့လည်းဒီအလौဒမနေ့ဖြစ်ပေါ်လာတဲ့အကြောင်းရင်းကတော့ပျော်ရွှင်စရာအကြောင်းတွေမဟုတ်ဘဲလောဘတွေမတည်ငြိမ်မှုတွေသွေးထွက်တန်ယုံမှုတွေနဲ့ဖြစ်လာခဲ့ရတာပါ။၁၉ရာစုအမေရိကန်ပြည်တွင်းစစ်လွန်ကာလဟာဆက်မှုစတင်ထွန်းကားလာတဲ့ကာလဖြစ်ပြီးဆက်မှုလုပ်ငန်းရှင်ကြီးတွေပေါ်ထွန်းလာပါတယ်။ချမ်းသာကြွယ်ဝပြီးဩဇာအာဏာရှိတဲ့စီးပွားရေးလုပ်ငန်းရှင်တွေဆက်မှုလုပ်ငန်းရှင်တွေဥပမာအားဖြင့် Cornelius Vanderbilt တို့လိုလုပ်ငန်းရှင်ကြီးတွေပေါ်ထွန်းလာပါတယ်။ Andrew Carnegie, JP Morgan နဲ့ John D. Rockefeller တို့လိုလုပ်ငန်းရှင်ကြီးတွေဟာစီးပွားရေးထက်ထွန်းလာမှုတွေတိုးပွားလာတဲ့စံသစ်တီထွင်မှုတွေမြောက်များစွာသောရွှေ့ပြောင်းအလုပ်သမားတွေစတဲ့အခြေအနေတွေတိုက်ဆိုင်ပေါင်းစုမှုဟာနေဖြစ်ပေါ်လာတဲ့အခွင့်အလန်းတွေကိုအမိအယာစုပ်ကိုင်ပြီးအလွန်ကြီးမားတဲ့စီးပွားရေးနယ်ပယ်တွေစီးပွားရေးအခွင့်အလန်းတွေကိုဖန်တီးခဲ့ကြပါတယ်။သူတို့ဟာတကယ်လို့အပ်နေတဲ့အလုပ်အကိုင်နဲ့အခွင့်အလန်းတွေကိုဖန်တီးပေးခဲ့ပါတယ်။ဒါပေမဲ့လည်းသူတို့လုပ်ငန်းတွေမှာလောဘဇောတိုက်ပြီးအလုပ်သမားတွေအပေါ်မှာခေါင်းပုံဖြတ်အမျက်ထုတ်ကြပါတယ်။အလုပ်သမားတွေဟာစက်ရုံထဲမှာပင်ပင်ပန်းပန်းအလုပ်လုပ်ကြပါတယ်။ဆက်ယုံနေမိုင်းနေမှာတနေ့ကို12နာရီလောက်အလုပ်လုပ်ရပြီးတပတ်ကိုပိတ်ရမရှိ9ရက်လုံးအလုပ်လုပ်ကြရပါတယ်ဒါပေမဲ့လည်းလောက်ခလာစားကတော့အသက်ရှင်ရုံနေထိုင်စားတောက်ဖို့လောက်ပဲရပါတယ်1880ကျော်နှစ်တည်းအားစပြီးအလုပ်သမားတွေဟာသူတို့ရဲ့အခြေအနေတွေတိုးတက်ကောင်းမွန်လာအောင်လုပ်ဖို့ကြိုးပမ်းလာကြပါတယ်အလုပ်သမားတမကတွေကိုစတင်ဆက်သွယ်ဝင်ရောက်လာကြပါတယ်တချို့အလုပ်သမားတမကတွေက18ရာစုလောက်ကတည်းကဖွဲ့စည်းပေါ်ပေါက်ခဲ့ကြတာပါအလုပ်သမားတွေဟာလောက်ခလာစာတိုးပေးဖို့ကောင်းမွန်စွာဆက်ဆံဖို့လုပ်ငန်းခွင်တွေပုံမှုကောင်းမွန်လုံခြုံဖို့နဲ့အမေရိကန်နိုင်ငံရဲ့စီးပွားရေးဖွံ့ဖြိုးတိုးတက်လာမှုမှာအလုပ်သမားတွေရဲ့အခန်းကဏ္ဍကိုထက်သွင်းအသိအမှတ်ပြုဖို့တောင်းဆိုလာကြပါတယ်။သူတို့ရဲ့တောင်းဆိုချက်တွေမရတဲ့အခါဆန္ဒပြတာတွေလုပ်ကြပါတယ်။ဒါပေမဲ့ဆန္ဒပြပွဲတွေဟာအလွန်အန္တရာယ်များပါတယ်။ဆန္ဒပြပွဲဖြိုခွဲသူတွေလက်နက်ကင်လူစိုးလူမိုက်တွေကိုလုပ်ငန်းရှင်တွေကပိုက်ဆံပေးငှားရမ်းကဆန္ဒပြမှုတွေကိုဖြိုခွဲပြီးလုပ်ငန်းခွင်ကိုပြန်ဝင်စေခိုင်းတာမျိုးတွေမကြခဏကြုံကြရပါတယ်။ဆန္ဒပြအလုပ်သမားတွေဟာဒဏ်ရာရတာတွေရှိပေမဲ့ပုံမတက်ကြွလာကြပါတယ်။ထင်ရှားတဲ့ဖြစ်ရပ်တစ်ခုကတော့ရှီကာဂိုမြို့ကဖုလ်မန်ဆန္ဒပြပွဲဖြစ်ပါတယ်။ဖုလ်မန်ယထာလန်းနဲ့ယထာကုမ္ပဏီကအလုပ်သမားတွေကိုလစာဖြတ်တောက်တာအလုပ်ထုတ်တာတွေကြောင့်ဆန္ဒပြတာကိုပြည်ထောင်စုတပ်တွေခေါ်ပြီးရဲရဲဆက်ဆက်နှိမ်နှင်းခဲ့တဲ့အတွက်အလုပ်သမား30သေဆုံးခဲ့ပါတယ်။တိုက်ဆိုင်စွာပဲအဲ့ဒီနေရာသမရဂရိုဗာကလီဖလန်ဟာအလုပ်သမားနေတတ်မှတ်ပြီးအလုပ်ပိတ်ရက်အဖြစ်တတ်မှတ်ဖို့ဥပဒေချမ်းကိုအတည်ပြုလက်မှတ်ထိုးတဲ့နေ့ဖြစ်ပါတယ်။အလုပ်စူးစမ်းတဲ့အမေရိကန်တွေဟာတိုင်းပြည်ရဲ့အဓိကကြော်ရုပ်ဖြစ်ပါတယ်။လူလက်တန်းစားတွေကအမေရိကကိုတိဆောက်တာပါ။အလုပ်သမားသမဂ္ဂတွေကလူလက်တန်းစားတွေကိုတိဆောက်ပေးပါတယ်လို့သမရဂျိုးဘိုင်ဒန်ကပြောဆိုခဲ့ပါတယ်။လူလက်တန်းစားတွေရဲ့ဘဝဆက်လက်တည်ရှိနေဖို့သမဂ္ဂတွေကလှုံ့ဆော်ပေးခဲ့တာပါ။အလုတ်သမားနေ့မှာကျွန်တော်တို့အလုတ်သမားအားလုံးကိုဂုဏ်ပြုပါတယ်။သူတို့ရဲ့အထွန်းရှည်တည်တံ့တဲ့လှုပ်ရှားမှုဟာကျွန်တော်တို့တိုင်းပြည်ရဲ့စီးပွားရေးတိုးတက်ပြီးတိုင်းပြည်ပုံမှုအင်အားတောင့်တင်းလာစေပါတယ်လို့သမ္မတဂျိုးဘိုင်ဒန်ကဂုဏ်ပြုပြောဆိုခဲ့ပါတယ်ခင်ဗျာ
။အမေရိကန်အစိုးရရဲ့သဘောထားအမြင်အပေါ်ကိုတင်ဆက်လို့ပြပါပါရှင
်။အခုထုတ်လွှင့်ခဲ့တဲ့အပေါ်ကဟာအဘော်ကတော့အမေရိကန်အစိုးရအဘော်သာဖြစ်ပြီး VOA ရဲ့အဘော်မဟုတ်ကြောင်းသိစေအပ်ပါတယ် VOA ကတနင်္လာနေ့မနေ့ပဲအတန်းလွင့်စီစဉ်တွေကိုဆက်လက်ထုတ်လင်းနေပါတယ်မကြမီပဲသတင်းဆောင်မတွေအပတ်စဉ်ကာလတွေကိုတင်ပြပါဦးမယ
်သတင်းမှန်တွေရဖို့အရေးကြီးတဲ့ဒီကနေ့ခင်မှာကမ္ဘာကြီးရဲ့ဘယ်ရက်ဒေသမှာပဲရောက်နေပါစေခလုတ်တစ်ချက်နှိမ့်လိုက်ုံနဲ့သတင်းမှန်တွေရယူနိုင်ပါပြီလက်ဖျားလေးနဲ့တစ်ချက်တောက်ုံနဲ့ရယူနိုင်မဲ့သတင်းတွေနိုင်ငံရေးဖြစ်စဉ်တွေတကယ်ဘဝဇလန်းတွေ one click ခလုတ်တစ်ချက်နှစ်ယုံနဲ့ကဘာရရကအတန်တွေကိုချိတ်ဆက်နားဆင်နိုင်မှာဖြစ်ပါတယ်။ဘယ်ချိန်ဘယ်နေရာကပဲဖြစ်ဖြစ် VUE Plus application ကို download ရယူပါ
VOA ရဲ့တနင်္လာနေ့မနေ့ဖက်အတန်လွင့်အစီအစဉ်ကိုဆက်လက်ထုတ်လွှင့်နေပါတယ်။ခုဆက်လက်ပြီးတော့ကျွန်တော်တို့အပတ်စဉ်ကဏ္ဍတွေဖြစ်တဲ့ကမ္ဘာမြမမီဒီယာမြင်ကွင်းမြမပီကပေးစာကဏ္ဍသတင်းတွေကသုတကမ္ဘာထလားထူးခြားသတင်းများအစီအစဉ်တွေကိုဇက်တိုက်ထုတ်လွှင့်ပေးဖို့အစီအစဉ်ထားပါတယ်။အခုတော့ကျွန်တော်တို့ပထမအဆုံးအနေနဲ့ကမ္ဘာမြမမီဒီယာမြင်ကွင်းအစီအစဉ်ကိုတင်ဆက်ပါမယ်။ပြည်တွင်းနိုင်တင်ဆက်နေတဲ့ကမ္ဘာမြမမီဒီယာမြင်ကွင်းအစီအစဉ်မှာမြမစီးပွားရေးတီတီလင်္ကာလိုပြိုလဲသွားနိုင်သလားဆိုတဲ့အကြောင်းဆွေးနွေးတင်ပြထားတာကိုပြန်လည်ထုတ်လွှင့်မှာဖြစ်ပါတယ်။မတ်အင်ဂျင်းနိုင်ကကူညီတင်ဆက်ထားပါတယ်။
အားလုံးပဲမင်္ဂလာပါခင်ဗျာဒီတစ်ပတ်ကမ္ဘာမြမမီဒီယာမြင်ကွင်းကန်တာကနေမြမစီးပွားရေးတီရီလင်္ကာလူပြိုလဲသွားနိုင်သလားဆိုတဲ့အကြောင်းကိုတင်ပြပေးသွားမှာဖြစ်ပါတယ်ကျွန်တော်ကတော့ပြည်သွေးနိုင်ပါတီရီလင်္ကာနိုင်ငံမှာစီးပွားရေးပြိုလဲခဲ့ပါတယ်အစိုးရအနေနဲ့နိုင်ငံသားသုံးငွေလုံးဝမရှိတော့လို့နိုင်ငံအနေနဲ့ကိုဒေဝါလီခံရပါတယ်အကျိုးဆက်ကတော့စီးပွားရေးပြိုလဲပြီးနောက်နိုင်ငံရေးပါဆက်ပြိုပါတယ်စန္ဒပြပြည်သူတွေကသမရအိမ်တော်အထိဝင်ရောက်သိမ်းပိုက်ကြလို့သမရဟာနိုင်ငံကနေထွက်ပြေးခဲ့ရပါတယ်မြန်မာနိုင်ငံမှာရောတီရီလင်္ကာလူဖြစ်နိုင်ခြေရှိသလားဆိုတာကိုနှိုင်းရှင်ဝေပန်တန်တွေစိုးရင်တန်တွေကြားလာရပါတယ်စိုးရင်မယ်ဆိုလဲစိုးရင်စရာပါဘိုးဘန်ရဲ့နောက်ဆုံးထုတ်ပြန်တဲ့ညွှန်ကြားချက်နှစ်ခုကြောင့်ဒေါ်လာဈေးတွေဇက်တိုက်တက်နေပါတယ်အဲ့ဒီညွှန်ကြားချက်နှစ်ခုကတော့ပြည်တွင်းကကုမ္ပဏီတွေအနေနဲ့ပေးဆက်ဆရာရှိတဲ့ပြပကျွေးမီတွေကိုမဆက်ဖက်ဆိုင်းငံ့ထားဖို့နဲ့ယင်းဒီမြုံနံမှုနဲ့ကုမ္ပဏီများညွှန်ကြားမှုဦးစီးဌာနဒိုက်ကာမှာမှတ်ပုံတင်ထားတဲ့ကုမ္ပဏီအားလုံးရဲ့ဗန်စင်းမှာရှိတဲ့ဒေါ်လာငွေအားလုံးကိုဇူလိုင်21ရက်နေ့ညနေ6နာရီနောက်ဆုံးထားပြီးကြက်ငွေနဲ့အပြီးလဲလှယ်ရမယ်လို့စစ်ကောင်စီထိန်းချုပ်ထားတဲ့ဗဟိုဘဏ်ရဲ့ညွှန်ကြားချက်တွေပဲဖြစ်ပါတယ်ဗဟိုဘဏ်ကငွေလဲနှုန်းကိုဒေါ်လာကို1850ကျပ်သတ်မှတ်ထားပြီးမဲ့ဈေးကွက်ထဲမှာဒေါ်လာ2500ကျပ်ဝန်းကျင်ဈေးပေါက်နေတဲ့အတွက်ဈေးကွက်ပေါက်ဈေးနဲ့ဗဟိုဘဏ်သတ်မှတ်နှုန်းဟာဒေါ်လာကို650ကျပ်ကွာဟနေပါပြီဒေါ်လာဈေးတက်တဲ့ကြေးကြောင့်ကုန်ဈေးနှုန်းတွေအထူးသဖြင့်သွင်းကုန်ဈေးနှုန်းတွေအဆမတန်မြင့်တက်သွားတာကိုတွေ့ရပါတယ
်သီရိလင်္ကာဘာလို့စီးပွားရေးပြိုလဲသွားရတာလဲသီရိလင်္ကာနဲ့မြန်မာတူတဲ့အချက်တွေရှိသလားဆိုတာကို BBC မြန်မာပိုင်းအစီအစဉ်ရဲ့တပတ်အတွင်းသတင်းမြင်ကွင်းမှာဇူလိုင်18ရက်နေ့ကတင်ဆက်ခဲ့ပါတယ်။အဲ့ဒီအစီအစဉ်မှာဒီတိန်အခြေဆိုင် Tamil Guardian သတင်းစာအက်ဒီတာ Dr. Tusiran Nandakuma ကိုမေးမြန်းထားတာပါ။ Tusiran Nandakuma ဟာသီရိလင်္ကာနဲ့မြန်မာနိုင်ငံတို့ကိုစောင့်ကြည့်လေ့လာနေသူတဦးလို့လည်းသိရပါတယ်။သူကသီရိလင်္ကာစီးပွားရေးနိုင်ငံရေးပြိုလဲရတဲ့အကြောင်းရင်းတွေကိုခုလိုပြောပြပါရစေ။သီရိလင်္ကာနိုင်ငံဟာစင်ဟာလီလူမျိုးတွေရဲ့တိုင်းပြည်ဖြစ်တဲ့ဗုဒ္ဓဘာသာနိုင်ငံဖြစ်တဲ့ဆိုတော့တင်းမာတဲ့စင်ဟာလီအမျိုးသားရေးအစွန်းရောက်ဝါဒကိုအခြေခံပြီးကျန်တဲ့လူမျိုးနဲ့ဘာသာဝင်တွေကိုဒုတိယဒဏ်စာနိုင်ငံသားအဖြစ်သဘောထားတယ်။အစိုးရဘက်ချက်ရဲ့90ရာခိုင်နှုန်းကိုကာကွယ်ရေးအတွက်သုံးစွဲတယ်။တမရနဲ့အစိုးရခေါင်းဆောင်တွေရဲ့အကျင့်ပြတ်ခြားစားမှုနဲ့ဉာဏ်ဖြင့်တဲ့စီးပွားရေးစီမံခန့်ခွဲမှုတွေကြောင့်ဖြစ်တဲ့တရုတ်နဲ့နိုင်ငံရေးစီးပွားရေးဆက်ဆက်မှုကြီးမားပြီးငွေကြေးကုန်ကြများကအရာမတင်တဲ့စင်ဖြူရောစီမံကိန်းတချို့ရဲ့အကျိုးသက်ရောက်မှုတွေကြောင့်လဲပါဝင်နေချုပ်ပြီးပြောရရင်လူမျိုးအခြေပြုအမျိုးသားရေးအစွန်းရောက်ဝါဒနဲ့စစ်ဝါဒကနေပေါက်ဖွာလာတဲ့မူဝါဒအမှားတွေကသီရိလင်္ကာကိုဒုက္ခရောက်စေခဲ့တာလို့ဆိုပါရယ်
ဒါအပြင်ဒေါက်တာသူစီယာနန္ဒာကူမာကမြန်မာနဲ့တီရီလင်္ကာနှိုင်းရှင်လေ့လာစရာတွေရှိတယ်။အဲ့ဒါတွေကတော့မြန်မာနဲ့တီရီလင်္ကာနှစ်နိုင်ငံလုံးဟာစစ်တပ်ကြီးစိုးတဲ့စစ်တပ်အခြေပြုနိုင်ငံတွေဖြစ်တယ်။ကွဲပြားတဲ့လူမျိုးစုတွေနဲ့မတူညီတဲ့ဘာသာဝင်တွေကြားညီညွတ်ရေးပြက်ပြားကအစွန်းရောက်အမျိုးသားရေးဝါဒတွတ်သွင်းခံထားရတာချင်းတူညီတယ်။လူခွင့်ရေးချိုးဖောက်မှုလူသားမျိုးနွယ်စုပေါ်ကျူးလွန်တဲ့ယာစွန်းမှုလူမျိုးတုံးတပ်ဖြတ်မှုမြောက်နိုင်တဲ့စီရာစုမှုကျူးလွန်သူတွေဟာအပြစ်ကနေအေးအေးယူခြင်းမခံကြရဘဲကင်းလွတ်နေကြတဲ့ပြဿနာမှလည်းတူညီနေကြတယ်လို့နှိုင်းရှင်ပြပါတယ်။ကမ္ဘာ့ဘဏ်ကလည်းဇူလိုင်14ရက်နေ့ကမြမငွေရေးကြေးရေးဗန္ဒာရေးကန္တာပြုပြင်ပြောင်းလဲရေးဆောင်ရွက်ချက်များအပေါ်လေ့လာသုံးသပ်ချက်ကိုထုတ်ပြန်ခဲ့ပါတယ်။အဲ့ဒီလေ့လာသုံးသပ်ချက်မှာမြမငွေကြေးနဲ့ဗန်လုပ်ငန်းကန္တာဟာပြီးခဲ့တဲ့10စုနှစ်တခုအတွင်းဖွံ့ဖြိုးတိုးတက်လာခဲ့တဲ့အခြေအနေတွေကနေကိုဗစ်ကယောဂါနဲ့စစ်အာဏာသိမ်းတာတွေကြောင့်2018ပိုင်းကာလများစီ နောက်ကျောင်းပြန်လှည့်သွားနေပြီဖြစ်တယ်လို့ဖော်ပြထားပါတယ်
။ဒါ့အပြင်မြမစီးပွားရေးနဲ့ပတ်သက်တဲ့စောင့်ကြည့်အစဉ်ခန်းစာကိုဇူလိုင်လ21ရက်နေ့မှာကမ္ဘာ့ဘဏ်ကထုတ်ပြန်ခဲ့ပါတယ်။အဲ့ဒီထုတ်ပြန်ချက်မှာတော့မြမစီးပွားရေးဟာထိလွယ်ရှလွယ်အကဲဆက်နေပြီးပြုပြင်ပြောင်းလဲမှုများနောက်ကျောင်းပြန်လှည့်နေတဲ့အတွက်စီးပွားရေးညှော်မှန်းချက်ဟာအားနည်းလျက်ရှိတယ်။မြမနိုင်ငံသား40ရာခိုင်နှုန်းလူဦးရေအပြင်တန်း20ကျော်ဟာစည်ရဲမွဲတေမှုမြင်းအောင်မှာရှိနေတယ်။ငွေကြေးဖုံးပွားမှုနှုန်းက 7.3 ရာခိုင်နှုန်းရှိတယ်။ COVID နဲ့ဆရာနာတိမ်မှုတွေကြောင့်စီးပွားရေးကျဆင်းတဲ့ဒဏ်ကိုခံနေရချိန်မှာစီးပွားရေးလုပ်ငန်းရှင်တွေဟာမြမကြက်ငွေတန်ဖိုးကျဆင်းလာခြင်း၊သွင်းအားစုဂွင်းဆက်ပြတ်တောက်ခြင်းနဲ့တဲယူပို့ဆောင်ရေးစရိတ်မြင့်တက်လာခြင်းတို့ကလည်းထက်မှန်ဖိအားဖြစ်စေခဲ့တယ်။ဒီလိုဆိုးရွားနေတဲ့အခြေအနေကြားထဲမှာပဲစောက်လုပ်ရေးလုပ်ငန်းအထည်ချုပ်လုပ်ငန်းနဲ့ကုန်ထုတ်လုပ်ငန်းတချို့တည်ငြိမ်စပြုလာတယ်လို့လည်းကမ္ဘာ့ဘဏ်စည်းပွားရေးအစဉ်ခန်းစာကဆိုပါတယ်။လက်ရှိဖြစ်ပေါ်နေတဲ့မြမစည်းပွားရေးအခြေအနေအကြောင်းကိုမြမနိုင်ငံရေးနဲ့စည်းပွားရေးဆောင်မရှင်တဦးကအခုလိုပြောပါတယ
်။နိုင်ငံခြားကျွေးမီတွေမဆက်နဲ့နော်။ပြပရင်းနှီးမြုံနှံမှု35ရာခိုင်နှုန်းပါတဲ့ကုမ္ပဏီတွေပါရသည်များရှိသည်များဒေါ်လာငွေတွေကို1850ကျပ်နဲ့မလဲမနေရမဖြစ်မနေလဲဆိုတဲ့အခါကျတော့ဒီစစ်ကောင်စီရဲ့စီးပွားရေးလေပတ်နိုင်စွမ်းအပေါ်အယုံကြည်ကလုံးဝမရှိတော့ဘူးအခြေခံပြဿနာကဒေါ်လာငွေမလုံလောက်တာပဲအဲ့တော့ရသည်များဒေါ်လာငွေတွေအတင်းချုပ်ကင်မှုကျူးစားလေးလေးဈေးတက်လေးလေးဖြစ်တော့ခုဆိုရင်နော်ကြားတာဒီကြိုက်ရောင်းကြိုက်ဝယ်ဈေးကွက်မှာဒေါ်လာ1500ကျပ်လောက်ထိရှိတယ်ပြောတယ်အဲ့တော့ဒေါ်လာကိုဗျာနေရင်ထိုင်ရင်650ကျပ်လောက်ရှုံးနေတော့ပြပပို့ကုန်လုပ်ငန်းဘယ်သူလုပ်ချင်ပါလဲပြပပို့ကုန်လုပ်ငန်းမရှင်းတတ်ဘူးဆိုရင်သုံးကုန်လုပ်ငန်းလည်းဘယ်လိုလုပ်ရမှာလဲဒီလိုအခြေအနေမှာနိုင်ငံရေးနှီးမြှုပ်နှံမှုတွေဝင်လာဖို့ဆိုတာဘယ်လိုမှမဖြစ်နိုင်ဘူးပြောရင်ဗျာတိုင်းပြည်ရဲ့စီးပွားရေးဟာပြိုလဲမဲ့ဘက်ကိုဥတည်နေပြီလို့ပဲပြောရမှာ
ပြောရရင်မြန်မာနိုင်ငံမှာလူတွေကဗန်စနစ်အပေါ်အယုံကြည်မရှိကြတော့ပါဘူးငွေကြေးနဲ့ဗန္ဓာရေးကန္တဟာလည်းပျက်စီးလူဖြစ်နေပါပြီဝန်ဆောင်မှုကန္တပါပြိုလဲပြီဆိုရင်တော့စီးပွားရေးအခြေအနေဟာထိမရနိုင်တော့တဲ့အခြေအနေကိုရောက်သွားနိုင်ပါတယ်ကမ္ဘာ့ဘဏ်ကလည်းနိုင်ငံ69နိုင်ငံဟာသီးရိလင်ကနိုင်ငံလို့ကြုံရနိုင်တယ်လို့သတိပေးထားပါတယ်အဲ့ဒီနိုင်ငံတွေကတော့အာရှပစိဖိတ်ဒေသ25နိုင်ငံအာဖရိက25နိုင်ငံနဲ့လက်တင်အမေရိက19နိုင်ငံတို့ဖြစ်ပါတယ်။တီရီလင်ကစီးပွားရေးပြိုလဲရခြင်းမှာယူကရိန်းရုရှားစစ်ပွဲရဲ့အကျိုးသက်ရောက်မှုဟာလည်းအရေးပါတဲ့အကျိုးဆက်တစ်ခုလို့သူစီယန်ကူမားကထောက်ပြထားတာဟာလည်းသတိပြုစရာဖြစ်ကြောင်းပါခင်ဗျာ
။ပြည်သွင်းနိုင်တင်ဆက်တဲ့ကမ္ဘာမြေမမီဒီယာမြင်ကွင်းအစီအစဉ်ကိုကြည့်ရှုနားတော်တာဆင်ခဲ့ရတာဖြစ်ပါတယ်။ VOA ရဲ့တင်းနှာလေးမနေ့ကအတန်လွင့်အစီအစဉ်တွေကိုဆက်လက်ထုတ်လွှင့်နေပါတယ်။အခုဆက်လက်ပြီးတော့မြန်မာပြည်ကဘေးစာကန္တာကိုတင်ဆက်ပါတော့မယ်။မတ်အေးတန်နာကျော်ကအစီအစဉ်တင်ဆက်ထားတာပါခင်ဗျာ
계신ပြီးတော့မင်္ဂလာပေါင်းတဲ့ပြည်စုံနေနေဖြစ်ပါစေတော်ရရှင်များရှင် VOE ကိုရေးလာတဲ့တော်ရရှင်တွေရဲ့ပေးစာတွေအီးမေးတွေပြီးတော့ VOE မြန်မာဝိုင်း Facebook စာမျက်နှာပေါ်မှာလာပြီးတော့ရေးကြတဲ့တော်ရရှင်တွေရဲ့မှတ်ချက်တွေနဲ့ Messenger ကစာတွေကိုမြန်မာပြည်ကပေးစာများအစီအစဉ်ကနေပြန်ကြားပေးပါတော့မရှင်အခုအရင်ဦးဆုံးတော်ရရှင်တွေရဲ့မှတ်ချက်တို့လေးနဲ့စာချင်ပါတယ်ဆင်ဆူရတော်ရှင်ကမင်္ဂလာပါ VOE ရေမြန်မာပြည်ကပေးစာအစီအစဉ်ကိုအမြဲတမ်းနားထောင်ဖြစ်ပါတယ်။တခါမှစာမရေးဘူးပါဦး။ဒေးဗစ်လိုင်ရဲ့မုခရေဆိုတဲ့သချင်းလေးတောင်းကျင်ပါတယ်တဲ့။ဟုတ်ကဲ့ပါရှင်။ကျမတို့တေးလက်ဆောင်ကဏ္ဍမရှိတော့တာနည်းနည်းကြာသွားပါပြီနော်။တခြားအစီအစဉ်တွေဝင်လာလို့ဖြစ်ပါတယ်။အစီအစဉ်တွေကိုနားဆင်အားပေးရတဲ့အတွက်နောက်ပြီးတော့အခုလိုစာရေးပြီးပြောလာတဲ့အတွက်အထူးကျေးဇူးတင်ပါတယ်။ကျမတို့ VOE ကထုတ်လွှင့်ပေးတဲ့အစီအစဉ်တွေနဲ့ပတ်သက်ပြီးတော့ရေးလာတဲ့သတင်းရှင်တွေမှာဒီ blogger တွေပြောသမျှအစီအစဉ်မှာမတ်စုမြတ်မွန်တင်ဆက်ပေးသွားတဲ့နားမကြားသူတွေအတွက်ပါဂီတအသံတွေခံစားနားဆင်နိုင်ဖို့ဆိုတော့ဒီအကြောင်းအရာနဲ့ပတ်သက်ပြီးတော့ရေးလာတဲ့သတင်းရှင်ရဲ့ဇာတ်ကိုလည်းဖော်ပြပေးကြမှာရနော်သူကဒီနားမကြားတဲ့သူတွေဂီတအစီအစဉ်ကိုခံစားနိုင်အောင်လို့နည်းပညာနဲ့ဖန်တီးပေးထားတဲ့ပ ပစ္စည်းတွေဂီတသံတစ်ခုချင်းစီရဲ့တုံ့ခေါမှုကိုနားမကြားသူတွေအရေးပြားကတဆင့်ဂီတသံတွေဖြစ်နေပြောင်းလဲပေးတဲ့ကိရိယာဖြစ်ပါတယ်။တုံ့ခေါမှုနည်းပညာသုံးပြီးကိုယ်မှဝတ်ဆင်ရတဲ့ကိရိယာတွေကြောင့်ဂီတဖျော်ဖြေပွဲမှာနားမကြားတဲ့သူတွေဂီတသံစဉ်ကိုခံစားနားဆင်နိုင်တဲ့အကြောင်းကိုတင်ပြပေးသွားတာပါ။ဒီအစီအစဉ်ကိုနားဆင်ပြီးတော့သူက
လူချင်းမင်းတို့အခုသတင်းလေးတင်ပေးတာကျေးဇူးအနန္တပါ။ကျမတို့နိုင်ငံလေးကမတန်ဆွမ်းသူတွေအထူးသဖြင့်အခုလိုနားမကြားတဲ့သူတွေအတွက်အထူးပြုလုပ်ပေးတာဒီလိုလူသားဆန်တဲ့အခွင့်အရေးမျိုးကျမတို့နိုင်ငံမှာရရှိဖို့ကျမတို့ဆက်လက်ကြိုးစားကြရပါအောင်မယ်လူမြောက်ချင်းဒီမဟာလိုအပ်ခြင်းဘဝပါရှင်ကျေးဇူးအထူးတင်ပါတယ
်နားမကြားတဲ့သူတွေအတွက်ဤပညာအသင်ဆန်တီထွင်ပေးထားတဲ့အစီအစဉ်ကိုအထူးကျေးဇူးတင်ပါတယ်ဆိုပြီးတော့ပြောလာတာဖြစ်ပါတယ်ရှင်မြန်မာနိုင်ငံမှာဒီလိုမျိုးမတန်ဆွမ်းတဲ့သူတွေအတွက်အခွင့်အရေးတွေနောက်ပြီးတော့အခုလိုမျိုးဖြည့်ဆည်းမှုတွေအထူးလိုအပ်နေသေးတာဖြစ်ပါတယ်နော်။ကျွန်တော်တို့ VOE ကထုတ်လွှင့်ပေးတဲ့သတင်းတွေနဲ့ပတ်သက်ပြီးတော့ရေးလာတဲ့သတင်းစင်တယောက်ရဲ့နောက်ထပ်စာတစ်စောင်းကတော့မောင်မောင်ထုံးဆိုတဲ့သတင်းမှာသူကတော့ဘာဖြစ်လို့တချို့သတင်းတွေပါမလာတာပါလဲဆိုပြီးတော့အခုလိုမေးခွန်းထုတ်လာပါတယ်
။ VOE ရေအခုနောက်ပိုင်းနေ့ရက်ဒီမှာ VOE နေ့စဉ်သတင်းထုတ်လွှင့်တာတွေမှာစက္ကစတက်တွေရော်ရီမရှိတဲ့အကြောင်းအဖြစ်မဲ့ပြည်သူတွေကိုဖမ်းဆီးနှိပ်စက်တက်ဖြတ်တဲ့သတင်းတွေဖော်ပြတာမတွေ့ရလို့ပါ။ဘာကြောင့်လဲခင်ဗျ။ဘာဖြစ်ဖြစ်စက္ကစရဲ့ကြမ်းဖက်မှုတွေကိုတော့ဖော်ပြပြီးပါ။မြို့သည့်အဖွဲ့စည်းကမဆိုမြို့သည့်အကြမ်းဖက်မှုကိုမဆိုဖော်ပြပြီးပါ။ဒါမှနိုင်ငံမှာဘယ်သူကဘယ်လိုမျိုးဘာတွေလုပ်နေလဲဆိုတာကိုပြည်သူတွေနဲ့အတူကဘာကြီးကသိမှာပါ။တခြားသတင်းမီဒီယာတွေကနေ့စဉ်နေ့စဉ်ကိုဖော်ပြပါတယ်။ဒါပေမဲ့မနေ့တုန်းက27ရက်နေ့ဩဂတ်လ2022ခုနှစ် VOA ရဲ့သတင်းတွေကိုကျွန်တော်ကြည့်လိုက်တော့အဲ့လိုမျိုးသတင်းမပါခဲ့ဘူး။တခြားသတင်းတွေမှာပါပြီးတော့ view မှာပါမလာတာကတော့နည်းနည်းတွေးစရာဖြစ်လာလို့ပါကျွန်တော်လွန်ခဲ့တဲ့တလားလောက်ကမြို့ထဲကိုမိတူသွားဆွေးနေတဲ့မိတူဆိုင်မှာစောင့်နေရင်းနဲ့လူကြီးလူကောင်းပြည်နယ်သားပုံစံလင်မယားနှစ်ယောက်ရဲ့ဆိုင်ပန်ရှင်ဦးလေးကြီးရဲ့တခြားလူကြီးတစ်ယောက်ရဲ့သူတို့ကုံစင်းနှုံးအကြောင်းပြောကြဆိုကြရင်းနဲ့ Facebook အကြောင်းမှာပါလာတယ် Facebook မှာတက်လာသမျှသတင်းတွေကအလိညာတွေများတယ်ဝါရဖြစ်နာတွေဖြစ်တယ်ဘာညာနဲ့သူတို့လင်မယားတော်မှာ Facebook မသုံးတော့ဘူးဘာညာပြောကြတယ်အဲ့ဒီမှာမျိုးသားကကျွန်တော်ကတော့ဂုတ်သိခါရှိတဲ့သတင်းဌာနကသတင်းတွေကိုလည်းကြည့်တယ်။တခြားဘဲမှမကြည့်ဘူး။သူကြည့်တဲ့သတင်းဌာနတွေကို तू ပြောပါတယ်။ထိတ်ဆုံးကပြောသွားတာ VOA ပါ။တခြားသတင်းဌာနတွေလည်း तू ပြောပါတယ်။အဲ့ဒီမှာကျွန်တော်ကလည်းဘလူးမှမနေနိုင်တော့ပဲဝင်တော့မိပါတယ်။ဥလေဒါဆိုလို့ရှိရင် Facebook ပေါ်မှာအများစုနေစဉ်ဖော်ပြနေကြတာကစက္ကစရဲ့တက်တွေကလူနေအိမ်တွေကိုမီးရှို့တာ၊လူတွေကိုတတ်တာ၊မတရားဖမ်းဆီးနှိပ်စက်တာတွေ၊စရီကအလိညာတွေ၊ဝါရဖြန့်တာတွေသတင်းတူတွေမဟုတ်ဘူးဥလေ။နေစဉ်ရွာတွေမှာအိမ်တွေမီးမလောင်တဲ့နေ့မရှိဘူး။ပြည်သူတွေကိုမတရားဖမ်းဆီးနှိပ်စက်တပ်ဖြတ်မှုတွေကိုလည်းနေ့စဉ်ဖော်ပြနေကြတယ်ကြားသိရတယ်တရက်နဲ့တရက်နေရာလူထပ်မသွားဘူးဒါတွေကိုဖော်ပြနေကြတာဆက်ကဆလုတ်ရက်မဟုတ်တာလုတ်ကြံပြောတဲ့သတင်းမှသတင်းမတူတွေမဟုတ်ဘူးဦးလေးနေ့စဉ်ကိုပဲတက်တဲ့အထောက်ထားတွေနဲ့တကွာဖော်ပြနေတာပါဦးလေးစစောကပြောသွားတဲ့ဂုံတိတ်ခါရှိတဲ့သတင်းဌာနတွေမှာပဲနေ့စဉ်ဖော်ပြနေကြတာပါဒါကသတင်းမှကျွန်တော်ကမတရားတာကိုမတရားဘူးလို့ပြောရတဲ့တက်တီတော့ကျွန်တော်မှအဖြစ်ရှိတယ်ဒါပေမဲ့မနေ့တော့က VOE နေ့စဉ်သတင်းထုတ်လွှင့်မှုမှာပါမလာတော့တော်တော်လေးစိတ်မကောင်းဖြစ်မိပါတယ်viewy စဉ်းစားပါမတရားတာကိုမတရားဘူးလို့ပြောရဲဆိုရဲစုံစမ်းဖော်ထုတ်ပြီးတော့အများပြည်သူသိအောင်လို့ဖော်ပြရတဲ့တတိရှိကိုရှိရပါမယ်မိသည့်နေရာမှာမိသည့်ဖွဲ့စည်းကလှုပ်လှုပ်ဘယ်အကြောင်းအရာပဲဖြစ်ဖြစ်မတရားလုပ်နေကြတာကိုမတရားလုပ်နေပါလေလို့အမှန်တိုင်းဖော်ပြပေးရမှာပဲကျေးဇူးတင်ပါတယ်ခင်ဗျာ
ဟုတ်ကဲ့ပါရှင်ကျွန်တော်တို့သတင်းထုတ်လွှင့်ပေးတဲ့အချိန်ကလည်းတနာရီလည်းမလို့မြန်မာတိုင်းနိုင်ငံလုံးကဖြစ်ပေါ်နေတဲ့အကြောင်းအရာတွေမပါတာဖြစ်ပါရဲ့နော်။ဒါမှလည်းကျမတို့ဒီအထုထိတ်တန်းကြောင့်သတင်းတွေအားလုံးကိုတော့ပြည့်ပြည့်စုံစုံစုံလင်အောင်ထည့်ထားပေးပါရစေ။အကယ်၍အတန်လွင့်ခြင်းကြော်သွားရင်တော့မှကျမတို့ဒီအမြဲတမ်းသောရရှင်နေနှစ်စလင်းနိုင်ကြည့်ရှုလို့ရတဲ့ Facebook စာမျက်နှာကနေပြီးတော့ဖော်ပြပေးပါရစေနော်။သတင်းတွေဆက်လက်နားထောင်ပြီးတော့အားပေးပါအောင်ကျမတို့ဘက်ကလည်းအစွမ်းကုန်စူးစမ်းနေပါတယ်လို့ပဲပြန်ပြီးတော့ပြောချင်ပါတယ်ရှင်။ပြေရီကိုရေးလာတဲ့သရရှင်ရဲ့စာရီထဲမှာနေ့စဉ်လူမှုဘဝမှာကြုံတွေ့နေရတဲ့အခြေအနေတွေနောက်ပြီးတော့နိုင်ငံရေးအခြေအနေတွေနဲ့ပတ်သက်ပြီးကိုယ်ပိုင်ထင်မြင်ယူဆချက်တွေကိုလွတ်လွတ်လပ်လပ်ထုတ်ဖော်ရေးသားလာကြတဲ့စာရီကိုလည်းကျမတို့အပတ်စဉ်ဖော်ပြပေးနေပါတယ်နော်ဒီထက်မှဒီတစ်ပတ်တော့သရရှင်သူရဆိုတဲ့သရရှင်ရေးလာတဲ့စာကိုဖော်ပြပေးခြင်းပါတယ်ရှင
်မင်္ဂလာပါ VOA NUG လူကြီးမြတ်မြတ်ကိုပြောစရာလေးရှိလို့ပါခင်ဗျာအကြောင်းတစ်ခုကြောင့်လက်နက်ကင်တော်လည်းမလုဖြစ်ပေမဲ့တက်နိုင်တဲ့ဘက်ကတော်လှန်နေပါတယ်အခုဆိုပြည်သူတွေဟာကုံစည်နှုံရဲ့အခြားအကြောင်းတွေရဲ့အကြောင်းအတော့ကိုစိတ်ဆင်းရဲနေကြပါပြီအာဏာရှင်တွေကိုမဟာဗျူဟာနဲ့အမြန်ရှင်းနိုင်ဖို့လိုအပ်နေပါပြီပြည်သူတွေဘက်ကလည်းအဆင်သင့်ဖြစ်နေပါပြီလို့ပြောချင်ပါတယ
်ပြည်သူတွေအတော့ကိုစိတ်ဆင်းရဲနေကြပါပြီဆိုရတီတော်ရရှင်ရေးလာတာဖြစ်ပါတယ်ကိုနေဆိုတဲ့တော်ရရှင်ကလည်းဗျူဟာဝိုင်းတော်သားရဲ့အားလုံးမင်္ဂလာပါလို့ နောက်ခွန်ဆက်ပြီးတော့ကျွန်တော်ကတောင်တန်းဒေသကအသက်30နှစ်အရွယ်လူလက်ပိုင်ပါတဲ့ပြည်ရေးပေးစာအစီအစဉ်မှာပါဝင်ပြီးတော့ကျွန်တော်ရဲ့ခံစားချက်လေးကိုအလုံးသိအောင်ပြောချင်ပါတယ်ဆိုတော့ကိုနေရေးလာပါတယ
်နှစ်ပေါင်း60ကျော်ခံစားလာရတဲ့တောင်တန်းဒေသကလူတွေပေါ်ဒေါ်စုလေးတန်းနဲ့ပြောရမယ်ဆိုရင်ဖေဖေထောင်ထားတဲ့တပ်မတော်ကြီးရဲ့ရက်ဆက်မှုတွေကိုတီမကလူတွေသိကုန်ကြတော့ဝမ်းသာပါတယ်ကျေးဇူးပါ VOA တင်းနှာနေ့မှာကျွန်တော်ပေးတဲ့စာကိုဖတ်ပြပေးမယ်လို့မျှော်လင့်ပါတယ
်အခုလိုမျိုးရက်ဆက်မှုတွေအခြေအနေတွေကိုတောင်တန်းဒေသကသူတွေတည်လာရတာနှစ်ပေါင်း60ကျော်ပါပြီဆိုပြီးတော့ဒီသောရရှင်ကိုနေရေးလာတာဖြစ်ပါတယ်ဒီလိုရက်ဆက်မှုတွေကိုပြည်မကပြည်သူတွေလည်းကြုံတွေ့နေရပြီဆိုလို့သူစာနဲ့တက်ဆက်သေးပဲနောက်ထပ်သောရရှင်တယောက်ကလည်းပြည်သူတွေအတိဒုက္ခရောက်နေကြပုံကိုအခုလိုရေးလာပါတယ
်မင်္ဂလာပါ VOE ရေကျွန်တော်ကတော့ထိုင်းနိုင်ငံမှာအလုပ်လုပ်နေတာပါတနေ့တနေ့သတင်းတွေကြည့်ပြီးစိတ်မကောင်းဖြစ်ဝမ်းနည်းမိပါတယ်အပြစ်မဲ့ပြည်သူတွေအိုးမဲ့အိမ်မဲ့သေးနေကြတာအယမ်းကြေကွဲရပါတယ်အရွယ်မရောက်သေးတဲ့ကလေးတွေဆိုမကြည့်နိုင်ဘူး
အိုမဲအိမ်မဲဖြစ်နေရတဲ့အခြေအနေကိုအထူးကြေကွဲမိပါတယ်ဆိုတဲ့သောရရှင်မှာသောရရှင်ကြီးရဲ့ပေးစာတွေကိုဒီတစ်ပတ်ဒီမှာရက်ချင်ပါတယ်ရှင်အားလုံးအတွက်ပူမိုကောင်းမွန်အဆင်ပြေအနည်းကင်းဘေးရှင်းတဲ့တရင်တစ်ပတ်စားနိုင်ပါစေလို့တောင်းဆုပြုမိပါတယ
်ဘာလို့ VOA မြန်မာပိုင်းရဲ့ရုပ်မြင်သံကြားနယ်ရေဒီယိုစီစဉ်တင်ဆက်မှုတွေနဲ့ပတ်သက်ပြီးတော့အကြံပေးဝေဖန်ခြင်းတွေပြီးတော့ကိုရိုင်းအတွေ့အကြုံနေရတဲ့ဖြစ်ပျက်တွေနိုင်ငံရေးအခြေအနေတွေနဲ့ပတ်သက်ပြီးတော့ကိုပိုင်းထင်မြင်ယူဆချက်တွေရင်ဖွင့်စာတွေရေးတင်ကြတယ်ဆိုရင်တော့ကျွန်တော်တို့ VOA ကိုစာရေးသားဖို့ဖိတ်ခေါ်ပါရနော်အီးမေးလ်ကနေစာရေးမယ်ဆိုရင် bambi@voanews.com ကိုမြန်မာပြည်မှာပေးစာများအစီအစဉ်ဆိုပြီးတော့ရေးသားပေးပို့နိုင်ပါ යි Facebook အသုံးပြုတဲ့သူတွေအနေနဲ့လည်းVOA Bambis News ဆိုရယ် VOA မြန်မာပိုင်းရဲ့ Facebook စာမျက်နှာကိုတွားပြီးတော့မှတ်ချက်တွေလာပြီးတော့ရေးနိုင်တယ်လို့ VOA မြန်မာပိုင်း Facebook Messenger ကနေပြောလဲစာရေးပို့လို့ရပါတယ်။သောရရှင်နေစီကတုံ့ပြန်အကြံပြုလာမှာတွေကိုစောင့်မျှော်ကြိုးစွနေပါတယ်ရှင်။မြန်မာနိုင်ငံနဲ့နိုင်ငံတကာကရေးသားပေးပို့လာတဲ့ VOA မြန်မာပိုင်းသောရရှင်ရဲ့ဝေဖန်ကြံပေးစာတွေရင်ဖွင့်စာတွေနဲ့ဒေသချင်းတောင်းလာတွေကိုတင်းငွေနေညာပိုင်းနဲ့တင်းနာနေမနေ့ပိုင်းအချိန်လေးမှာမြန်မာပြည်ကပေးစာများအစီအစဉ်ကနေထုတ်လွှင့်တင်ဆက်ပေးနေပါတယ်။ Radio ကနေဖမ်းယူနားဆင်နိုင်တဲ့အပြင်ရုပ်မြင်သံကြားကနေပြော်လဲထုတ်လွှင့်ပေးနေသလို VOA မြန်မာပိုင်း Facebook စာမျက်နှာနဲ့ YouTube စာမျက်နှာတို့ကနေပြော်လဲထုတ်လွှင့်ခြင်းနဲ့တပြိုင်တည်းတိုင်းရိုင်းနားဆင်နိုင်ပါတယ်။ပြန်ထုတ်ပေးခဲ့ပြီးတဲ့အစီအစဉ်တွေကို Facebook နဲ့ YouTube ပေါ်မှာပြန်ပြီးတော့နားထောင်နိုင်သလို VOA Internet ဆာမျက်နှာနဲ့ဖုန်းပေါ်က VOA App ဒီမှာလည်းတွားပြီးတော့နားထောင်ကြည့်ရှုနိုင်ပါတယ်။ကျမတို့ရဲ့ VOA App နာမည်က VOA Bambies ဖြစ်ပါတယ်။ကျမတို့ရဲ့ Internet ဆာမျက်နှာလိပ်စာက bambies.voanews.com ဖြစ်ပါတယ်။ကျမအေးသနာကြပါ VOA ကိုလည်းစာရေးကြပါအောင်နော်။သရရှင်တွေအားလုံးဘေးအန္တရာယ်ကင်းရှင်းရှင်လန်းချမ်းမြေကြပါစေရှင်။
အေးတန်ကြကြတင်ဆက်တဲ့မြမပီကပေးစာကဏ္ဍကိုနားတော်တာဆင်ခဲ့ရတာပါ VOA ရဲ့တင်းလာနေမနေ့ပဲအတန်လင်းစီစဉ်တွေကိုလိုင်းနိုမီတာ25 kHz 11133ညလိုင်းနိုမီတာ40 kHz 9133ညနဲ့လိုင်းလမီတာ51 kHz 9805တို့ကနေဆက်လက်ထုတ်လွှင့်နေတာဖြစ်ပါတယ်အခုဆက်လက်ပြီးတော့တင်းနေတဲ့ကသုတအစီအစဉ်ကိုတင်ဆက်ပါမယ်နိုင်ငံတကာသတင်းတွေကြီးစုနားဆင်ကြတဲ့အခါအဲ့ဒီသတင်းတွေထဲမှာပါတဲ့ထူးခြားတဲ့အကြောင်းအရာအချက်အလက်တွေနဲ့ပတ်သက်ပြီးဘုသုဒ္ဓရရှိစေဖို့မညွညွလွင်တင်ဆက်ပေးထားတာဖြစ်ပါတယ်ဒီတစ်ပတ်မှာတော့ကမ္ဘာနိုင်ငံတွေထဲကလိမ်လည်မှုအများဆုံးနိုင်ငံတွေအကြောင်းကိုပြောပြချပါရစေခင်ဗျာ
လိမ်လည်လှက်ပြမှုဆိုတာကလူသားတိုင်းကြုံတွေ့နိုင်တဲ့အကြောင်းအရာတစ်ခုဖြစ်ပါတယ်လူသားတွေကြားမှာဆင်းရဲမွဲတေမှုတွေစီးပွားရေးကျဆင်းမှုတွေစတဲ့အခက်အခဲတွေကြုံတွေ့လာကြရတာနဲ့အမျှလူသားအချင်းချင်းကြားလိမ်လည်လှည့်ပြမှုတွေကလည်းကမ္ဘာနေရာတိုင်းလိုလိုမှာတစ်နေ့တစ်နေ့ပို့ပြီးကြုံတွေ့နေကြရတာပါကမ္ဘာကြီးမှာနည်းပညာတွေတိုးတက်လာတာကလည်းလိမ်လည်လှည့်ပြလူသူတွေရဲ့အတုံးချစရာလက်နက်ကောင်တစ်ခုဖြစ်လာပါတယ်
ဘန်နေကငွေတွေကိုရယူဖို့အတွက်အရင်ကဆိုရင်တော့လက်နဲ့တွေကန်ဆောင်ပြီးဓညတိုက်တာမျိုးနဲ့ယူကြရပါမယ်။အခုအချိန်မှာကွန်ပျူတာတစ်လုံးအသုံးချပြီးရယူနိုင်တဲ့အနေအထားတွေရှိနေတာပါ။ဒီလိုအင်တာနက်လူမှုကွန်ရက်နဲ့ IT ပညာတွေအသုံးချလိမ့်လည်တာမျိုးလူချင်းတွေ့ဆုံလိမ့်လည်တာမျိုးစတဲ့နီလန်းအမျိုးမျိုးနဲ့လိမ့်လည်လှည့်ပြားမှုတွေပြုလုပ်ကြမှာကမ္ဘာမှာတော့နိုင်ဂျီးရီးယား၊အိန္ဒိယ၊တရုတ်၊ဘရာဇီး၊ပါကစ္စတန်၊အင်ဒိုနီးရှား၊ဗင်နီဇွဲလာ၊တောင်အာဖရိက၊ဖိလစ်ပိုင်နဲ့ရူမေးနီးယားနိုင်ငံတွေကလိမ့်လည်လှည့်ပြားမှုအများဆုံးနိုင်ငံတွေဖြစ်တယ်လို့လေ့လာမှတ်တမ်းပြုထားကြပါတယ်။နိုင်ဂျီးရီးယားကလိမ့်လည်သူတွေဟာအင်တာနက်ကိုအသုံးပြုပြီးနိုင်ငံတစ်ခုခုကလူတစ်ဦးတစ်ယောက်အနေနဲ့သူ့မှာအမွေတွေအများကြီးကြထားတာကြောင့်သူကိုယ်တိုင်သိမ်းဆဲဖို့ခက်ခဲပြီးခွဲဝေသိမ်းဆဲပေးဖို့ကူညီပါငွေတွေထည့်လို့ရမယ့်ဘဏ်အကောင့်ပေးပါဆိုပြီးအီးမေးလ်တွေပို့လိမ့်လည်တာမျိုးတွေကိုအများဆုံးလုပ်တယ်လို့ဆိုပါတယ်အိန္ဒိယနိုင်ငံကတော့နိုင်ငံသားခရီးသွားတွေကိုတက္ကစီအငှားရင်မောင်းသူတွေကလိမ့်လည်တာတွေအများဆုံးလို့ဆိုပါတယ်ပါကစ္စတန်နိုင်ငံမှာတော့အများဆုံးဖြစ်တဲ့လိမ့်လည်မှုကစစ်တပ်နဲ့ရဲအရာရှိကြီးတွေရဲ့အချက်လက်နဲ့ဓာတ်ပုံတွေကိုအွန်လိုင်းကနေခိုးယူပြီးအဲ့ဒီပုံတွေအချက်လက်တွေနဲ့ဆိုရှယ်မီဒီယာတွေမှာလိမ့်လည်ကြတာဖြစ်ပါတယ်။တရုတ်နိုင်ငံကတော့အွန်လိုင်းကတဆင့်လိမ့်လည်တာတွေအပြင်လိမ့်လည်လူတွေကကြောင်းသားမိဘတွေကိုတွေ့ဆုံပြီးခလေးကအမှတ်မကောင်းပေမဲ့တက္ကသိုလ်ကောလိပ်တွေရအောင်လုပ်ပေးမယ်ဆိုပြီးလိမ့်လည်ကြတာကအများဆုံးပါအင်ဒိုနီးရှားနိုင်ငံကတော့လွန်ခဲ့တဲ့2000ခုနှစ်လောက်ကစပြီးဘဏ်ကငွေထုတ်တဲ့ဆက်တွေမှာအချက်လက်ခိုးယူတဲ့ကိရိယာတွေတက်ဆင်ပြီးအဲ့ဒီအချက်လက်တွေကနေလိမ့်လည်မှုတွေကိုအများဆုံးလုပ်ကြပါတယ်။အခု2022ခုနှစ်ထဲအွန်လိုင်းကနေလိမ့်လည်မှုအများဆုံးလုပ်တဲ့ထိတ်ဆုံး၅နိုင်ငံကတော့ပါကစ္စတန်၊ဘရာဇီး၊တောင်အာဖရိက၊ရူမေးနီးယားနဲ့ဗင်နီဇွဲလားနိုင်ငံတွေဖြစ်ပြီးအရှိတောင်အာရှနိုင်ငံမှာတော့အင်ဒိုနီးရှားနိုင်ငံဖြစ်တယ်လို့သုတေသနမှတ်တမ်းတွေကဆိုပါတယ်ရှင
်။မညညလွင်တင်ဆက်သွားတာပါ။အခုဆက်လက်ပြီးကဘာတလောကထူးခြားတဲ့သတင်းလေးတွေကိုတင်ပြပေးပါဦးမယ်။အမေရိကန်နိုင်ငံသားတယောက်ဟာရွှေဖယုံသီးလှေကို38မိုင်စီးနှင်းပြီးတော့ Granite ကဘာမှတ်တမ်းဆိုင်ရင်သေးတင်လိုက်နိုင်ပါတယ်။စပိန်နိုင်ငံမှာနှစ်စဉ်ကျင်းပတဲ့ခရမ်းကျင်သီးပေါက်ပွဲကိုဒီနှစ်မှလည်းပြန်လည်ကျင်းပခဲ့ပါတယ်။ဒီလိုကဘာတလကထူးထူးခြားခြားသတင်းလေးတွေကိုကိုငိမ့်ချမ်းနဲ့မက်ခင်ဖြူထွေးတို့ကတင်ဆက်ပေးမှာပ
ါအမေရိကန်နိုင်ငံသားတယောက်ဟာရွှေဖယုံသီးလှေ38မိုင်စီးပြီးတော့ဂင်းနီကဘာမှတ်တမ်းဆိုင်ရင်ဖြစ်တင်လိုက်ပါတယ်နီဘရာစကာပြည်နယ်ကဒူဝိန်းဟန်ဆန်ဆိုတဲ့အမျိုးသားတူဟာသူ့ချန်ထဲမှာကိုရိုင်းဆိုင်ပြိုးတဲ့အလေးချိန်ပေါင်900နီးပါးရှိတဲ့ရွှေဖယုံသီးကြီးကိုထွန်းထုတ်ပြီးလှေအဖြစ်နဲ့စီးခဲ့တာပါမစ္စရီမြစ်ကြီးထဲမှာမျောပါလိုက်စီးခဲ့ပြီးတော့38မိုင်ခီးကိုရွှေဖယုံသီးလှေနဲ့မနက်9နာရီခွဲကနေညနေ6နာရီခွဲအထိကြာခဲ့ပါတယ်အသက်60ပြည့်မွေးနေ့ကိုဆင်နွှဲတဲ့အနေနဲ့ဘဲလ်ဖျူးမြို့ကနေနီဘရာစကာစီးတီမြို့ကိုရွှေဖယုံသီးလှေနဲ့သွားရောက်ခဲ့တာပါရှင်
စပိန်နိုင်ငံဘွေနိုးမြို့မှာနှစ်စဉ်ကျင်းပမြန်ဖြစ်တဲ့ခရမ်းကျင်သီးပေါက်ပွဲကိုကယောဂါကြောင့်နှစ်နှစ်ကြာရန်နာထားရပြီးဒီနှစ်မှာပြန်ကျင်းပခဲ့ပါတယ်။ခရမ်းကျင်သီးမှဲ့တန်130ကိုအသုံးပြုပြီးတော့လူပေါင်း1000ကျွဲလောက်ကတယောက်နဲ့တယောက်ခရမ်းကျင်သီးတွေနဲ့ပြစ်ပေါက်ခဲ့ကြတာပါ။85ကြိမ်မြောက်ကျင်းပတဲ့ဒီခရမ်းကျင်သီးပေါက်ပွဲကိုဘွေနိုးမြို့ရဲ့လမ်းတွေပေါ်မှာခရမ်းကျင်သီးတွေတင်ဆောင်လာတဲ့ကုန်တင်ကား6စီးနဲ့စခဲ့တာပါ။ဒီရိုးရာပွဲကို1945ခုနှစ်ကကြေးရွာသားတွေအကြားစခဲ့ကြတဲ့ပွဲအနေနဲ့သိကြပါဗါး1950ပြည့်နှစ်စေအာနာရှင်ဖရန်စစ္စကိုဖရန်ကိုလက်ထက်မှာတော့ပိတ်ပင်ခံခဲ့ရပြီးတော့1980ပြည့်နှစ်တွေမှာပြန်လည်ခေတ်စားလာခဲ့တာပါအခုချိန်မှာတော့စပိန်နိုင်ငံတွင်းသာမကပြည်ပကခီးတယ်တွေကိုပါဆွဲဆောင်နေတဲ့ပွဲဖြစ်ပါတယ်ပြီးခဲ့တဲ့ဆယ်စုနှစ်တွေကစပြီးတော့လာတဲ့သူများလွန်းတဲ့အတွက်လူတွေကိုထိန်းချုပ်ဖို့ပွဲစီစဉ်သူတွေကပွဲတက်ရောက်ခွင့်လက်မှတ်တွေကိုလည်းရောင်းချလာခဲ့ပါတယ်ခင်ဗျာ
ဆွစ်ဇာလန်နိုင်ငံအနောက်ပိုင်းကအမှုပညာရှင်တယောက်မြေကန်ဆက်ကရွှေတွေကိုတုံးပြီးအချုံအချက်တွေနဲ့မြို့တော်ကြီးတခုကိုတည်ဆောက်လိုက်ပါတယ်ဖရန်ကိုစမစ်တော့ခ်ရဲ့နှစ်စဉ်ဆောက်လုပ်နေကြဖြစ်တဲ့ရွှေပပူမြို့တော်ကြီးဟာတိုလီဝါမြေကန်ဘေးမှာဆောက်လုပ်ထားတာဖြစ်ပြီးတော့ဒီနှစ်မိုးခေါင်တဲ့အတွက်တဖြည်းဖြည်းတူးချက်ဆောက်လုပ်သွားနိုင်ခဲ့တာပါပုံမှန်အဖြစ်ဆိုရင်တော့မိုးကြီးရေရှမ်းတဲ့အခါမှာသူ့မျိုးတော်ကြီးပျောက်ကွယ်သွားလို့ရှိပါတယ်။အခုချိန်မှာသူ့အနေနဲ့မိုးရွာစီခြင်းပေမဲ့လို့လေမိုးရွာရင်သူ့မျိုးတော်ကြီးပျောက်ကွယ်သွားမှာကိုစိုးရိမ်နေပါတယ်။
ဒါပေမဲ့မိုးမရွာရင်တော့သူ့ရဲ့မြို့တော်ကြီးကိုနှစ်နဲ့ချီဆက်လက်တိဆောက်သွားမှာဖြစ်ပြီးမိုးရွာခဲ့မယ်ဆိုရင်သူ့ရှုမြို့တော်ကြီးတိဆောက်တာကိုရက်မယ်လို့မန်တော့ခ်စ်ကပြောပါတယ်ရှင
်ဂျပန်နိုင်ငံတိုကျိုမြို့က24နိုင်ဖွင့်တဲ့ကုန်းဆောင်ဆိုင်လေးတွေမှာအေးအေးဘူးတွေကိုရေခဲတစ်တာတဲ့ပြန်ဖြည့်ပေးနိုင်တဲ့ဆက်ရုပ်တစ်မျိုးကိုတီထွင်အသုံးပြုနေကြပါတယ်ဒီဆက်ရုပ်ဟာဘယ်အေးအေးတွေလူကြိုက်များသလဲဆိုတာသိနိုင်ပြီးတော့ထပ်ခါတလဲလဲလုံးရတဲ့အလုပ်တွေအတွက်သုံးနိုင်တာပါသူ့ရဲ့လက်တံလေးတွေဟာအေးအေးဘူးကိုကင်တွယ်ဖို့အတွက်ဖန်တီးထားတာဖြစ်ပြီးတော့ဂျပန်နိုင်ငံမှာဆိုးရွားလာနေတဲ့လုံသားရှားပါမှုပြဿနာကိုဖြေရှင်းဖို့အတွက်တီထွင်ထားတာပါတိုကျိုမြို့အခြေစိုက်Daily Existent ကုမ္ပဏီကထုတ်လုပ်တာဖြစ်ပြီးတော့ TH Scara လို့နာမည်ပေးထားတဲ့ဒီဆက်ရုပ်တွေဟာတနေ့ကိုအေးဘူးတစ်ထောင်ဖြည့်ပေးနိုင်ပါတယ်။ဉာဏ်ရည်တုနည်းပညာ AI ကိုလည်းသုံးထားတဲ့အတွက်အေးဘူးတွေကိုဘယ်အချိန်နဲ့ဘယ်နေရာမှာဖြည့်ပေးရမလဲဆိုတာသိနိုင်ပြီးတော့အေးအေးကန်းထဲမှာလည်းတနေ့ကုန်ထည့်ထားလို့ရပါတယ်။အေးဘူးပြုတ်ကြတာလိုမျိုးပြဿနာတစ်ခုခုရှိခဲ့ရင်တော့ဒီဆက်ရုပ်ကိုထိန်းချုပ်တဲ့သူကအဝေးကရုံးခန်းကနေဗီယာပုံရိပ်တုမျက်မှန်ဝစ်ပြီးတော့ပြင်ဆင်နိုင်ပါတယ်ဒီဆက်ရုပ်ရဲ့ဈေးနှုန်းဟာဘယ်လောက်လဲဆိုတာမပြောပေမဲ့ဂျပန်မှာရှိတဲ့ Family Mart စတိုးဆိုင်300လောက်မှာဒီဆက်ရုပ်တွေကိုသုံးနေပါပြီအခုလိုဆက်ရုပ်တွေကိုသုံးတဲ့အခါကောင်းတဲ့အချက်တွေကတော့လူတွေနဲ့ထိတွေ့မှုနည်းသွားပြီးကိုဗစ်လိုဗိုင်းရပ်စ်ကူးစက်မှုကိုလည်းဟန်တားနိုင်လိမ့်မယ်လို့မျှော်လင့်နေပါတယ်ခင်ဗျာ
ကဘာတလာထူးခြားတဲ့သတင်းအတူလေးတွေကိုတင်ဆက်ပြီးတဲ့နောက်မှာတော့သတင်းအချင်းချုပ်တွေကိုမတ်သိန်ကြီးခြိုက်ကပြောပြပါဦးမယ်ခင်ဗျာ
ရုရှားရဲ့ကျူးကျော်စစ်ကိုခုခံတွန်းလှန်နေတဲ့ယူကရိန်းအစိုးရကိုဥရောပနိုင်ငံတွေကထောက်ပံ့မှုအတွက်လက်တုံပြန်တဲ့အနေနဲ့ရုရှားကရေနံနဲ့သဘာဝဓာတ်ငွေတင်ပို့မှုကိုဖျက်တောက်လာတာနဲ့အတူပဲဥရောပနိုင်ငံတွေမှာဆောင်းရာသီတွင်အခက်အခဲကြုံရမှာကိုမျှော်မှန်းထားကြဖို့ယူကရိန်းသမ္မတဗိုလိုဒီမာဇလင်စကီကသတိပေးထားပါတယ်။အခုဆောင်းရာသီအတွက်ဥရောပနိုင်ငံအလုံးကိုအကြီးအကျယ်စွန့်အင်ဖျက်တောက်ဖို့ရုရှားကပြင်ဆင်နေကြောင်းဥရောပကိုပေးပို့တဲ့အဓိကသဘာဝဓာတ်ငွေပိုက်လိုင်းတစ်ခုကိုရုရှားအစိုးရကပိတ်လိုက်တဲ့စနေနေ့ညမှာပဲယူကရိန်းသမ္မတကဗီဒီယိုမိန့်ခွန်းမှာထည့်သွင်းပြောဆိုသွားတာဖြစ်ပါတယ်မြန်မာဘက်ကလက်နက်ကြီးတွေနေဆက်ဖြတ်ကျော်ချရောက်မှုနှစ်နိုင်ငံနေဆက်မှာမစင်မချင်းပြစ်ခတ်မှုနဲ့ဝေဟင်ပိုင်းနဲ့ချိုးဖောက်မှုဆွဆွဲခြင်းနဲ့ဘင်္ဂလားဒေ့ရှ်ဆိုင်ရာမြန်မာသံမတ်ကြီးဦးအောင်ကျော်မိုးကိုဘင်္ဂလားဒေ့ရှ်နိုင်ငံခြားရေးဌာနကတင်းငွေနေနေမှာဆင့်ခေါ်ကန့်ကွက်ခဲ့ကြောင်းဘင်္ဂလားဒေ့ရှ်သတင်းတွေကဖော်ပြချပါတယ်မြန်မာသံမတ်ကိုတင်းငွေနေမှာထပ်မံဆင့်ခေါ်ပြီးကန့်ကွက်ခဲ့ကြောင်းဘင်္ဂလားဒေ့ရှ်နိုင်ငံခြားရေးဝန်ကြီး AK Abdul Momen ကဝန်ကြီးဌာနမှာသတင်းတောက်တွေကိုပြောဆိုခဲ့တာလို့ United News of Bangladesh သတင်းကဖော်ပြထားပါတယ်။ Rohingya ဒုက္ခတဲ့ရေဟာဘင်္ဂလားဒေ့ရှ်နိုင်ငံအတွက်ကြီးမားတဲ့ဝင်ထွက်ဝင်ပို့တစ်ခုဖြစ်နေတာကြောင့်နိုင်ငံတကာအတိုင်းအဝိုင်းကကူညီဖြည့်ရှင်းချဖို့ဘင်္ဂလားဒေ့ရှ်ဝန်ကြီးချုပ်ကတိုက်တွန်းလိုက်ပါတယ်။ရင်းချပြဿနာဟာဘင်္ဂလားဒေ့ရှ်အတွက်ကြီးမားတဲ့ဝင်ထွက်ဝင်ပို့တစ်ခုဖြစ်နေပါတယ်။အိန္ဒိယကလက်ခံထားလို့ရပေမဲ့တိတ်များများဆာဆာမရှိပါဘူးလို့ဝန်ကြီးချုပ်ရှိတ်ခါစီနာကပြောဆိုသွားပါတယ်။ဆီယနာတင်ပြီးဖြုတ်ချခံရတဲ့နိုင်ငံတော်အတိုင်းအမြံပုဂ္ဂိုလ်ဒေါက်တာဆန်းစုကြည်ကိုရွေးကောက်ပွဲမတမာမှုဆွဆွဲချက်နဲ့အလုတ်ကျန်းတဲ့ထောင်ဒဏ်3နှစ်ထပ်မံချမှတ်တဲ့ကိစ္စကိုဥရောပသမဂ္ဂ EU ကပြစ်တင်ရှုတ်ချထားပါတယ်ရှင်။
သတင်းချင်းချုပ်တွေကိုမတ်သိန်ကြီးထိုက်ပြောပြသွားတာပါဒီကနေ့မနေ့ပဲအတန်လွင့်အစည်းအဝေးတွေကိုထုတ်လွှင့်နိုင်ဖို့တာဝန်ယူခဲ့သူတွေထဲမှာအစည်းအဝေးထုတ်လွှင့်ရင်းမှုကကိုခင်မောင်စိုးမင်းဖြစ်ပါတယ်အတန်ဖန်းတဲ့ရုပ်သံအင်ဂျင်နီယာတွေကတော့ Charleston Moore နဲ့ Derek Smith တို့ဖြစ်ပါတယ် VOA ရဲ့အစည်းအဝေးတွေကိုကြည့်ရှုနားတော်တာဆင်တဲ့အတွက်ကျေးဇူးတူပဲတင်ရှိပါတယ်သောတာရှင်မြန်မာပြည်သူပေါင်းလဲကိုစိတ်နှပြချမ်းသာချမ်းသာကြပါစေကျွန်တော်ကအစည်းအဝေးမှုတာဝန်ယူခဲ့သူဇော်မိုးကျော်ပါခင်ဗျာ
This program has come to you from the Voice of America, Washington.